Welcome to the Voice of America in Burmese.
မင်္ဂလာညနေဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2016ခုနှစ်မေလ19ရက်ဂျာတာပရင်းညပြည့်အစည်းအဝေးကိုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းနိုမီတာ24.25/32.51နဲ့လိုင်းလတ်190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညကြပါခင်ဗျာဒီကနေ့ညပြည့်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါပါရီကနေကာရီကိုပြန်တန်းသွားတဲ့အီဂျီခီးတဲ့လေရင်ဟာဆက်ချုပ်ရင်းလို့ပြတ်ကြတာတဲ့အကြံဖတ်ဝါဒီတိုက်ခိုက်မှုကြောင့်ပြတ်ကြတာဖြစ်နိုင်ခြင်းပုံများတယ်လို့အီဂျီတာဝန်ရှိသူကပြောလိုက်ပါတယ်။တရုတ်တိုက်လေရင်20နဲ့အမေရိကန်လေရင်20တို့အန်ဒရယ်ဖြစ်လူနီးအနီးကပ်ပြန်တန်းခဲ့တဲ့ဖြစ်ရက်အမေရိကန်ဘက်ကပြောသလိုမဟုတ်ဘူးလို့တရုတ်ကပြန်တုံ့ပြန်ပါတယ်။သမရဦးထင်ကျော်နဲ့ရုရှားသမရဗလာဒီမီယာပူတင်တို့ဆိုချီမြို့မှာဒီကနေ့တရားတွေ့ဆိုပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ Okay ပါခင်ဗျာ။ရုရှား အာဆီယံထိပ်သီးညီလာခံတက်လာတဲ့မြန်မာသမ္မတဦးထင်ကျော်နဲ့တွေ့ဆုံခြင်းမှာရုရှားသမ္မတပူတင်ကမြန်မာနိုင်ငံနဲ့ပတ်သက်လို့ချီးကျူးပြောကြားပါတယ
်
ဒီနေ့ပြီးမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံအပြုပြင်ပြောင်းလဲရေးကြောင့်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တယ်ဆိုတဲ့တန်အမတ်ကြီးရဲ့ရှင်းပြတဲ့အကြောင်းနဲ့နေပြီးတော့ချီတက်လာတဲ့အလို့သမားတွေကိုတရားစွဲဆိုလိုက်ပါပြီဆိုင်ကလုံးမှုန်တိုင်းသတိပေးချက်တွေကိုလည်းကြီးညာထားပါတယ်ဒီအကြောင်းတွေမတိုင်ခင်မှာတော့အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တူကတင်ပြပါမယ်ခင်ဗျာ
ပြည်ထောင်နိုင်ငံပါရီမြို့တော်ကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီကနေ့ပြန်တန်းတဲ့ခီးစဉ်အတွင်ပြတ်ကျသွားတဲ့အီဂျစ်အဲလေကြောင်းလိုင်းကခီးတက်တင်လေရင်ဟာဆက်ချုပ်ရင်းမှုကြောင့်ထက်အကြံဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတစ်ခုကြောင့်ပြတ်ကျသွားတာဖြစ်နိုင်ချေပိုများတယ်လို့အီဂျစ်လေကြောင်းတော်လာရေးဆိုင်ရာဝန်ကြီးကပြောလိုက်ပါတယ်လျင်ပြပိုင်းစားတွေကိုမြေရဲပင်လယ်ထဲမှာရှာဖွေရေးဆက်လုပ်နေတာနဲ့အမျှဝန်ကြီးရှရစ်ဖာတီကပြောဆိုတာပါလူပေါင်း66ယောက်ပါသွားတဲ့အဲ့ဒီလျင်ဟာပြင်သစ်နိုင်ငံကနေ၄နာရီကြာမဲ့ဒီကနေ့ခီးစဉ်အတွင်းအီဂျစ်လေကြောင်းပိုင်နဲ့အထက်ဝင်သွားပြီးတိတ်မကြခင်မှာပဲရေဒါဘော်ကနေပျောက်သွားတာပါလျင်ကအပျက်စီးအပိုင်းစားလို့ယူဆနိုင်စရာရှိတာတွေကိုလေထဲမှာတွေ့ရတယ်လို့ဂရိကလာတဲ့အစောပိုင်းသတင်းတွေမှာဖော်ပြပါတယ်အမေရိကန်ပြည်တော်စုက P3 Orion ခရီးဝေးသွားလျင်ဒီစင်းပို့ပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာကူညီလှုပ်ဆောင်ပေးနေပါတယ်ဘာဖြစ်သွားလဲဆိုတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးအဆအဆအရာရာသိအောင်လုပ်ရမယ်အကြောင်းဘယ်လိုယူဆချက်မျိုးကိုမှပယ်မချသလိုယူဆချက်တစ်ခုခုအပေါ်အသာပေးစဉ်းစားတာမျိုးလည်းမရှိပါဘူးလို့ပြည်သစ်သမ္မတဖရန်ဆွာအော်လန်ကပါရီမြို့တော်မှာသတင်းတောက်တွေကိုပြောပါတယ်။လေယာဉ်ဟာရေဒါကပျောက်မသွားခင်မှာရုတ်တရက်ချိုးကွေ့တာတွေလုပ်ခဲ့တယ်လို့အောက်ကိုထိုးဆင်းခဲ့တယ်လို့ဂရိကာကွယ်ရေးဝန်ကြီးဖာနိုစ်ကမန်နိုစ်ကပြောပါတယ်။
တရုတ်နိုင်ငံကသူတို့ရဲ့ကမ်းရိုးတန်းတစ်လျှောက်မှာအမေရိကန်တို့အနီးကပ်ထောက်လှမ်းစောင့်ကြည့်နေတာကိုအမြန်ဆုံးရပ်ဆိုင်းဖို့တောင်းဆိုလိုက်ပါတယ်။တရုတ်တိုက်လေယာဉ်20နဲ့အမေရိကန်စစ်ဘက်လေယာဉ်တစ်စင်းတို့ကြားပင်နဂွန်စစ်ဌာနချုပ်ရဲ့အဆိုအဖြစ်ဘေးအန္တရာယ်ဖြစ်နိုင်တဲ့အခြေအနေကပြန်တန်းတဲ့အခြေအနေဖြစ်ပြီးတဲ့နောက်တရုတ်ဘက်ကအဲ့ဒီလိုတောင်းဆိုတာပါ။တောင်တရုတ်ပင်လယ်ထဲကနိုင်ငံတကာရေပိုင်နက်ပေါ်မှာပြန်တန်းနေတဲ့အမေရိကန်ရေတပ်ပိုင်းကင်းထောက်လေယာဉ်နဲ့ P-50 အကွာနာအထိတရုတ်တိုက်လေယာဉ်20ပြန်တန်းလာခဲ့တယ်လို့ပင်နဂွန်စစ်ဌာနချုပ်ကပြောထားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟောင်လီကတော့ဘာဖြစ်ခဲ့လဲဆိုတာအပေါ်ပင်တဂွန်ကပြောတာဟာမမှန်ဘူးလို့ဒီကနေ့ပြောပါတယ်။တရုတ်တိုက်လေယာဉ်နှစ်စင်းဟာဥပဒေနဲ့စီးမျက်စိကန့်တွေအရအမေရိကန်လေယာဉ်ကိုခြေရာခံပြီးစောင့်ကြည့်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။တိုက်လေယာဉ်တွေဟာဘေးအန္တရာယ်မရှိတဲ့အကွာအဝေးကနေတောက်လျှောက်ပြန်တန်းခဲ့ပြီးအန္တရာယ်ဖြစ်စေတဲ့လုပ်ရမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်။ကြားပြတ်တားဆီးတာဟာတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းနားမှာဖြစ်ခဲ့ပြီးဒါဟာတရုတ်လေပိုင်နဲ့အပေါ်ဆိုးဝါးတဲ့ချင်းချောက်မှုဖြစ်တယ်လို့ပြောခွင့်ရဟုန်လေးကပြောပါတယ
်။တရုတ်နိုင်ငံအနေနဲ့ဒစိတပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဟောင်ကောင်ကိုပြည်မာကြီးတဲ့ထည့်သွင်းတာမျိုးလုပ်မှာမဟုတ်တယ်လို့တရုတ်နိုင်ငံရဲ့ဘယ်နေရာမှာမှမတွေ့ရတဲ့ဟောင်ကောင်ရဲ့သူမတူတဲ့လွတ်လပ်မှုတွေကိုအားကောင်းစေတဲ့နိုင်ငံတနိုင်ငံစနစ်နှမျိုးဆိုတာကိုချိုးဖောက်မှာမဟုတ်ဘူးလို့တရုတ်ထိပ်တန်းတာဝန်ရှိသူတူကအချိန်အခါကိုဂရုတစိုက်ထားပြီးတော့ကတိပေးပြောဆိုလိုက်ပါတယ်။တရုတ်ပြည်သူ့ကွန်ကရက်အမြဲတမ်းကော်မတီဥက္ကဋ္ဌဂျန်တီဂျန်ကဟောင်ကောင်သုံးမြတာခီးစဉ်အဆုံးသတ်နေမှာအဲ့ဒီလိုပြောလိုက်တာပါ။သူဟာတရုတ်နိုင်ငံရဲ့နိုင်ငံရေးအာဏာရှိသူအဆင့်ဆင့်မှာနံပါတ်3အဆင့်ရှိသူဖြစ်ပြီးလွန်ခဲ့တဲ့နှစ်နှစ်ကဟောင်ကောင်မှာ Umbrella Movement ဆိုတဲ့လှုပ်ရှားမှုဖြစ်ခဲ့ပြီးကြတဲ့ကဆိုရင်ဟောင်ကောင်ကိုသွားတဲ့ပထမဆုံးတရုတ်အဆင့်မြင့်ခေါင်းဆောင်လည်းဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံစနစ်နှမျိုးဆိုတဲ့ပုံစံကြောင့်ဟောင်ကောင်ကျွန်းဟာအရင်းရှင်စီးပွားရေးနဲ့ရှေးထုံးတမ်းဥပဒေတွေအတိုင်းလှုပ်ဆောင်တဲ့တရားရေးစနစ်နဲ့အညီလက်ပတ်လှုပ်ဆောင်တာဖြစ်ပါတယ်။အဲဒီစနစ်ဟာအနည်းဆုံးတော့2049ခုနှစ်တည်းတည်ရှိနေမှာပါ။ဒါပေမဲ့လည်းဟောင်ကောင်ကျွန်းသားများပြားကတော့သူတို့ရဲ့ယဉ်ကျေးမှုအတွင်ပြင်လက္ခဏာဟာချိန်ချောက်ခံနေရပြီလို့ခန်းစားနေရတာကြောင့်အားကောင်းတဲ့နိုင်ငံရေးလှုပ်ရှားမှုတွေပေါ်လာနေတာဖြစ်ပါတယ်။
Democratic Party ရဲ့တမန်တော်လောင်းဖြစ်ရေးရှင်းပြနေကြတဲ့ American နိုင်ငံသားဝင်ကြီးဟာ Hillary Clinton နဲ့တဦးတည်းသောပြန်ဘက်ဘာမှအထက်လွှတ်တော်မှာ Bernie Sanders တို့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကပြည်내နှစ်ခုမှာရှင်းပြခဲ့ကြပါတယ်။ Hillary Clinton အတွက်တော်လာမဲ့သတင်း၃ပတ်အတွင်းပါတီရဲ့တမန်တော်လောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့ပိုပြီးနှီးဆက်သွားစေပါတယ်။ကြောင်မီသွေးထုတ်လုပ်တဲ့ကန်တကီပြည်နယ်မှာကလင်တန်ကပြိုင်ဘက်ဆန်ဒါစ်ထက်မဲရည်အတွက် 2,000 လောက်အသာစီးရပါတယ်။ဘသူအနိုင်ရတယ်ဆိုတာမကြေညာသေးဘူးလို့ရွေးကောက်ပွဲတာဝန်ရှိသူတွေကပြောပေမဲ့ကလင်တန်ကတော့သူအနိုင်ရတယ်လို့ကြေညာပါတယ်။တစ်ချိန်တည်းမှာပဲပစိဖိတ်ကမ်းရိုးတန်းပြည်နယ်အော်ရီဂွန်မှာတော့ဘာနီဆန်ဒါစ်ကဟီလာရီကလင်တန်ကိုအနိုင်ယူခဲ့ပါတယ်။အခုပြည်내နှစ်ခုတော့ကထွက်ပေါ်လာမဲ့ရလဒ်တွေနဲ့အတူဇွန်လ9ရက်နေ့မှာကျင်းပမဲ့ပြည်내6ခုကရွေးကောက်ပွဲတွေအပြီးမှာတော့အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်ကြိုးပမ်းနေတဲ့ဟီလာရီကလင်တန်အနေနဲ့ပါတီကိုစားပြုသမ္မတလောင်းဖြစ်ရေးတည်ကြတဲ့လောက်ရှိသွားစေနိုင်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေတာတာပရိညာဘက်တဲ့တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရုရှားနိုင်ငံဆိုချီမြို့မှာကျင်းပနေတဲ့ရုရှားနဲ့ရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်နေတဲ့သမ္မတဦးတင်ကျော်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့တီးခြားတွေ့ဆုံပါတယ်။မြန်မာရွေးကောက်ပွဲအောင်မြင်ကျင်းပခဲ့တဲ့ပေါ်မစ္စတာပူတင်ကဦးတင်ကျော်ကိုချီးကျူးစကားပြောတဲ့ပြင်မြန်မာနိုင်ငံရဲ့သမ္မတအနေနဲ့ရုရှားနိုင်ငံကိုပထမဆုံးလာရောက်တဲ့အတွက်ဝမ်းမြောက်ကြောင်းလည်းပြောပါတယ်။နှစ်နိုင်ငံကြားကုန်သွယ်ရေးနဲ့စီးပွားဆက်ဆံရေးဟာလက်ရှိချိန်မှာမများသေးပေမဲ့ပိုတိုးတက်လာဖို့တိတ်ကိုကောင်းတဲ့အလားအလာရှိနေတယ်လို့ထင်တဲ့အကြောင်းဒီထက်မှစီးပွားရေးကဏ္ဍနိုင်ငံရေးပူးပေါင်းဆောင်ရွက်မှုနဲ့စစ်ဖက်နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပါဝင်တယ်လို့မစ္စတာပူတင်ကဦးတင်ကျော်ကိုပြောပါတယ်။သမ္မတဦးတင်ကျော်ကတော့သမ္မတပူတင်အနေနဲ့အလုပ်သိမ့်များတဲ့ကြားကပဲသူနဲ့သူ့ကိုယ်စားလှယ်အဖွဲ့ကိုလက်ခံတွဲဆုံတဲ့အတွက်အထူးကျေးဇူးတင်တဲ့အကြောင်းပြောပါတယ်။ရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့စတင်ကျင်းပတဲ့ရုရှားအာဆီယံထိပ်သီးစည်းဝေးပွဲအတွင်းတောင်တရုတ်ပင်လယ်ထဲကအငင်းပွားစရာဖြစ်နေတဲ့ရေကြောင်းတွလာရေးနဲ့စီးရေးဆောင်ရွက်မှုတွေကိုရည်ညွှန်းတဲ့ကိစ္စတွေပါဝင်တဲ့သဘောတူညီချက်တစ်ခုကိုအပြစ်တပ်ဖို့ရှိပါတယ်။
ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုမြန်မာတောင်တက်သမားနှစ်ဦးတို့ပထမဆုံးအကြိမ်ခြေချနိုင်ခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံကတောင်တက်ကလပ်တစ်ခုဖြစ်တဲ့ Technical Climbing Club of Myanmar ရဲ့တောင်တက်အဖွဲ့တွေကကိုပြည်ဖြိုးအောင်နဲ့ကိုဝင်းကိုကိုတို့ဒီကနေ့မနေ့9နာရီမှာမီတာ 8848 အမြင့်ရှိပြီးစီးနင်းတွေဖုံးလွှမ်းနေတဲ့အေဝရက်တောင်ထိပ်ကိုအောင်အောင်မြင်မြင်တက်ရောက်နိုင်ခဲ့တာဖြစ်တယ်လို့တောင်တက်အဖွဲ့တွေကမီတာ 9300 အမြင့်ကအခြေဆိုင်စခန်းမှာရှိနေတဲ့ကိုညီညီအောင်က VOA ကိုပြောပါ
အေရတောင်ထိပ်ကိုဒီမနက်9နာရီ9မိနစ်မှာကိုပြည့်ဖြိုးအောင်ရောက်ပါတယ်ပြီးတော့မနက်9နာရီ19မိနစ်နောက်10မိနစ်အကြာမှာကိုဝင်းကိုကတောင်ထိပ်ကိုရောက်ပါတယ်တောင်ထိပ်ကိုရောက်တော့မြန်မာနိုင်ငံအလန်နဲ့တက်ပုံရိုက်ပါတယ်ပြီးတော့စပွန်ဆာရဲ့အလန်နဲ့တက်ပုံရိုက်ပါတယ်အဲတက်ပုံရိုက်ဖို့ဟို satellite phone နဲ့ဒီတရင်လမ်းပို့ဖို့တော်တော်ခက်ခဲရှိပါတယ်ကျွန်တော်နဲ့စကားပြောဖို့တော့မှဒီ walkie talkie ရဲ့ battery ကတော်တော်လေးကိုကုန်ရဲ့ AK ပြီးတော့အမရှိလောက်ဖြစ်နေတယ်သူခန္ဓာကိုယ်နဲ့ပို့တိုက်ပြီးတော့အပူပြန်နေပြီးတော့အဲ့လိုမျိုးမနေကိုလောက်လိုက်ရတာမျိုးရှိပါတယ
်မြန်မာတောင်တသမားနှစ်ဦးတို့ကျန်းမာရေးကောင်းမွန်ပြီးအခုတော့တောင်ခြေကိုပြန်ဆင်းလာကြပါပြီဒီညမှာတော့မီတာ 8000 အမြင့်မှာရှိတဲ့ base camp 4မှာညအိမ်မှာဖြစ်ပြီး21ရက်နေ့လောက်မှမှတောင်ခြေစခန်းကိုပြန်လည်ရောက်ရှိနိုင်မှာဖြစ်တယ်လို့ကိုညီညီအောင်ကပြောပါတယ်အခုအေဝရက်တောင်တက်ခီးစဉ်ကတော့ Technical Climbing Club of Myanmar တောင်တက် club အနေနဲ့တက်ရောက်တာဖြစ်ပြီးထူးကုမ္ပဏီကထောက်ပံ့ပေးခဲ့တာဖြစ်ပါတယ်
။သတိလင်္ကာနိုင်ငံလေဘိုင်းမှာ၃ရက်ကျော်ဆက်တိုက်မိုးရွာသွန်းပြီးမြေပြိုကျလို့လူ150လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးနေပါတယ်။မိုးအပြင်းထန်ရွာတာကြောင့်လူပေါင်း2သိန်းကျော်ဘေးလျော်ကိုပြောင်းရွှေ့ခဲ့ရပါတယ်။တရားဝင်ထုတ်ပြန်တဲ့သေဆုံးသူအရေအတွက်38ယောက်ထဲမှနည်းရှိပြီးဒီအရေအတွက်ကတိတိတသားများလာနေလို့နိုင်တယ်လို့ခန့်မှန်းရပါတယ်။မြေပြိုကျတဲ့တံကိုအဆိုးဆုံးခံရတာကတော့ခီဂေါ်လခိုင်ဖြစ်ပြီးအင်္ဂါနေ့တုန်းကရွာသွန်းရွာစလုံးရွှွန့်လွန်နေဖုံးလွှမ်းသွားပါတယ်။အဲဒီခေတ်ထဲမှာတည်ဆုံသူအယောက်20ထဲမှနည်းရှိတယ်လို့သဘောဝဘေးဒဏ်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။လူပေါင်း150လောက်ကိုကယ်ထိုင်ပေမဲ့130ကျော်ပျောက်ဆုံးနေစေပါ။မိုးဆက်ရွာနေတဲ့အတွက်နောက်ထပ်မြေပြိုတာတွေဖြစ်နိုင်သေးတယ်လို့တာဝန်ရှိသူတွေကသတိပေးထားပါတယ်။အသေးစားမြေပြိုတာတွေဆက်ရှိနေတဲ့အတွက်ကယ်ဆယ်ရေးလုပ်ငန်းတွေအခက်တွေ့နေပါတယ်။နိုင်ငံအနောက်မြောက်ပိုင်းကခရိုင်တွေမှာတော့စစ်တပ်ကမော်တော်ဘုတ်တွေရဟန်းရင်တွေသုံးပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေပါတယ်။
American လေတပ်ရဲ့ B-52 ဘုံးကျဲလေယာဉ်တစ်စင်းဟာ Guam လေတပ်အခြေစပ်စခန်းကပြန်တက်သွားပြီးတိတ်မကြခင်မှာပဲပြတ်ကျပြီးမဲ့လင်းဘောပါလူ9ယောက်လုံးကတော့ ဘေးအန္တရာယ်မရှိခဲ့သလိုဒဏ်ရာရတဲ့သတင်းလည်းမရှိဘူးလို့အမေရိကန်လေတပ်ကပြောပါရယ်ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်စစ်ဖက်ကပြောပါရယ်ဂွမ်းစံတော်ချိန်ကြာသပတေးနေ့မနက်ပိုင်းမှာပုံမှန်စစ်ရေးလေ့ကျင့်ချိန်အတွင်းလင်းရင်ပြက်ကျသွားတဲ့ဖြစ်ရပ်ကိုတာမန်လူတစ်ယောက်ကရပ်ယူထားတဲ့ဗီဒီယိုမှာတွေ့ကြရပါရယ်အရှပ်စစ်ဖိတ်ဒေသမှာအမေရိကန်ရဲ့လုံခြုံရေးဆိုင်ရာချထားမှုကိုအကောင့်စေဖို့ B1, B2 နဲ့ V52 ဘုံးကျဲလေယာဉ်တွေကိုအမေရိကန်လေတပ်က2004ခုနှစ်ကတည်းကဂွမ်းမှာအလှည့်နဲ့ချထားနေတာဖြစ်ပါတယ်
။ပီရူးနိုင်ငံခေါလောစိတ်ကမ်းမြို့နယ်ကကန်ယူရန်ဒေသမှာကိုကင်းမှုရေးစီဝါတံတန်းကျော်ကိုပီရူးရဲတပ်ဖွဲ့ကဖမ်းမိလိုက်ပါတယ်။ကိုကင်းတုပ်တွေပေါ်မှာရိုင်းနှိပ်ထားတဲ့အမှတ်အသားတွေကအဲ့ဒီမှုရေးစီဝါတွေကိုပို့ဖို့စီစဉ်ထားတဲ့နေရာကိုပြနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဈေးကွက်တဲရောက်သွားတဲ့ကိုကင်းတက်ကီလိုဟာခံမှန်းကြီးဒေါ်လာ1000ခွဲလောက်တန်ကြီးရှိပါတယ်။ရဲတပ်ဖွဲ့ရဲ့လျှို့ဝှက်စုံစမ်းထောက်လှမ်းမှုတွေဖမ်းဆီးလိုက်တဲ့လူတွေထဲမှာနွေဘိုးချင်ဘိုတီခရံရဲချုပ်လည်းပါပြီးအဲဒီကနေမှတဆင့်ကိုကင်းအမြောက်များဖမ်းမိတဲ့အခြေအနေထိရောက်သွားတာပါ။ 14.6 ကရက်ရှိတဲ့တံပိုးအကြီးဆုံးရှားပါးစိန်ပြာကြီးတလုံးကိုလီလံမွဲတစ်ခုကနေပိုင်ရှင်အစ်စ်ကဝယ်ယူသွားပါပြီ။အဲဒီပိုင်ရှင်အစ်စ်ဘယ်သူဆိုတာကိုဗိုလ်ထုနေကမကြေညာပေမဲ့စိန်ကြီးကိုရဖို့တော့အပြိုင်အဆိုင်ဒီလန်ဆွဲဝယ်ယူကြရတဲ့အခြေအနေရှိခဲ့ပါတယ်။အဲ့နောက်မှာတော့ဂျနီဗာမြို့ကခရစ်စတီလီလန်ကုမ္ပဏီရဲ့လီလန်ပွဲမှာစိန်ပြာကြီးကိုကမ္ဘာစံချိန်တင်စင်းလို့ဒေါ်လာ 59.6 သန်းနဲ့ဝယ်သွားတာပါစိန်ပြာကြီးရဲ့အရင်ပိုင်ရှင်ဟောင်းကြောက်တွင်းလုပ်ငန်းရှင်ကြီးဖိလစ်အိုပန်ဟိုင်မာကိုအစွဲပြုပြီးတော့အိုပန်ဟိုင်မာဘလူးလို့စိန်ပြာကြီးကိုနာမည်ပေးထားပါတယ်ဒီစိန်ပြာကြီးဟာကြောက်မြတ်ယရနာအပေါင်းတို့ရဲ့အထွတ်အခေါင်ကြောက်မြတ်ယရနာဖြစ်တယ်လို့ခရစ်စတီလီလန်အဖွဲ့ရဲ့ဥက္ကဋ္ဌကပြောပါတယ်ခင်ဗျာ
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ရဲ့ဒီအစီအစဉ်ကိုအင်တာနက်ဆက်မြင်တာ burmese@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ခင်အခုတော့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်အရင်ဦးဆုံးတော့မြန်မာရုရှားသမ္မတနှစ်ဦးတို့တွေ့ဆုံတဲ့အကြောင်းကိုပြောပြခြင်းပါတယ်ရုရှားအာဆီယံဒေသတွင်းထိပ်သီးအစည်းအဝေးတက်ရောက်ဖို့ရုရှားနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတဦးထင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီကနေ့တီးခြားတွေ့ဆုံခဲ့ပါတယ်။နိုင်ငံကြားစီးရေးဆက်ဆံမှုအပြင်နိုင်ငံရေးအရာရောစီးပွားရေးအရာပါဆက်ဆံမှုတွေတိုးမြင့်လာဖို့မျှော်လင့်တယ်လို့ရုရှားသမ္မတကပြောကြားလိုက်ပါတယ်။အသေးစိတ်ကိုတော့ကိုရန်နိုင်ကတင်ပြထားပါတယ်
။မြန်မာသမ္မတဦးထင်ကျော်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ရုရှားနိုင်ငံဆိုချီမြို့မှာဒီကနေ့တွေ့ဆုံခဲ့ကြပါတယ်။ဆိုချီမြို့မှာကျင်းပနေတဲ့ရုရှားအာဆီယံဒေသတွင်းခေါင်းဆောင်များရဲ့ထိပ်သီးစည်းဝေးပွဲအတွင်းမှာတီးခြားတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ရုရှားနဲ့မြန်မာနိုင်ငံကြားဆက်လက်နက်ကုန်သွယ်ရေးဖွံ့ဖြိုးတိုးတက်ဖို့ရုရှားအနေနဲ့မြန်မာနိုင်ငံကိုဆက်လက်နက်နည်းပညာတွေရောင်းချနိုင်ဖို့မျှော်လင့်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီတွေ့ဆုံမှုအတွင်းမှာပြောကြားခဲ့ပါတယ်
Прямо сказать, уровень торгово-экономических отношений у нас пока не велик, но, на мой взгляд, есть хороший потенциал для развития наших
отношений. Учима, нанэнгэнгэнгэнгэ сиуайнэ кондуэй, сэсэн мутэй мяжи мишивэмэ, джэно мьэмаро нанэнгэнгэнгэ сэсэнэ, гирэмэка пунпью тутэлэмэ, лала вишиэ лэ пьёжэмарэ. CYA နိုင်ငံရေးအရာဆက်ဆံမှုတွေလည်းပါတယ်လို့စစ်ဖက်နည်းပညာပူးပေါင်းဆောင်မှုအပိုင်းတွေလည်းပါဝင်ပါတယ်
။ဒါပြင်ရုရှားသမ္မတပူတင်က2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာနဲ့ပတ်သက်ပြီးတော့လည်းသမ္မတဦးထင်ကျော်ကိုဂုဏ်ပြုစကားပြောကြားခဲ့ပါတယ
်။ Мне замечательная возможность поздравить вас лично с избранием.
ဒီကောက်ပွဲမှာနိုင်ရခဲ့တဲ့ပေါ်လူကိုယ်တိုင်ဂုဏ်ပြုစကားပြောဖို့အင်တန်ကောင်းတဲ့အခွင့်အရေးကျွန်တော်ရခဲ့ပါတယ်။ဒါမြန်မာသမ္မတတယောက်အနေနဲ့ရုရှားနိုင်ငံကိုပထမဆုံးလာရောက်တာဖြစ်တဲ့အတွက်လည်းကျွန်တော်အနေနဲ့ဝမ်းသာပါတယ်။
မြန်မာသမ္မတဦးထင်ကျော်ကလည်းသူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုအခုလိုတီးခြားလက်ခံတွေ့ဆုံခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြားခဲ့ပါတယ
် It gives me great pleasure and I really appreciate for giving your time when you are very busy giving your time to me
မြန်မာဦးထင်ကျော်ကတော့သမ္မတပူတင်အနေနဲ့အလုပ်တွေများနေတဲ့ကြားကပဲအခုလိုသူနဲ့မြန်မာကိုယ်စားလှယ်အဖွဲ့ကိုလက်ခံတွေ့ဆုံခဲ့တဲ့အတွက်ကျေးဇူးတင်တယ်ဆိုပြီးတော့ပြောသွားခဲ့ပါတယ်သမ္မတဦးထင်ကျော်ရဲ့အခုရုရှားခီးစဉ်ဟာ NLD အစိုးရအသစ်တက်လာပြီးနောက်ပိုင်းသူ့ရဲ့ဒုတိယမြောက်ပြည်ပခီးစဉ်လည်းဖြစ်ပါတယ်။စစ်စိုးရတပ်တန်းတလျှောက်မှာတော့ရုရှားနိုင်ငံဟာမြန်မာနိုင်ငံကိုစစ်လက်နက်တွေရောင်းချခဲ့တယ်လို့မြန်မာစစ်ကောင်းဆောင်တွေဘက်ကလည်းရည်တည်ပေးခဲ့တာဖြစ်ပါတယ်။ NLD အစိုးရအသစ်လက်ထက်နိုင်ငံဆက်ဆံရေးအပေါ်မှာတော့နိုင်ငံရေးအကဲခတ်တူဖြစ်တဲ့သတင်းစာဆရာဦးစီသူအောင်မြင့်ကအခုလိုသုံးသပ်ပါတယ
်။ကျွန်တော်ကအဲ့ဒီပထမတစ်ချက်နားလည်တာကတော့အခုဒေါ်ဆန်းစုကြည်အစိုးရတက်လာပြီးတော့မှသူလုံနေတာကအရင်တော့ကဆက်ဆံရေးကောင်းခဲ့တဲ့လူရောမကောင်းခဲ့တဲ့လူရောမိဝတ်မပြတ်ပေါ့နော်ဆက်ဆံရေးတွေပူကောင်းအောင်ဟိုသူတည်ဆောက်မယ်ဆိုတဲ့သဘောပဲဆိုတော့အရင်တော့အစင်ရုရှားနဲ့ကအရင်စစ်အစိုးရနဲ့ပေါ့နော်တက်မလို့ခေါင်းဆောင်တွေနဲ့ရင်းနှီးနှီးရှိတဲ့တိုင်းပြည်ဖြစ်တယ်သူတို့အစိုးရလက်ထက်မှာလည်းဒါကိုရင်းနှီးနှီးဆက်ပြီးတော့ရှိနေအောင်ဆိုပြီးတော့မှဒီလိုမျိုး ကြိုးစားရတဲ့တူပါတယ
်ရုရှားအာဆီယံထိပ်သီးစည်းဝေးကိုဆိုချီမြို့မှာဒီကနေ့ကြာသပတေးနေ့မှာစတင်လိုက်တာဖြစ်ပြီးတော့ရုရှားမီဒီယာတွေအဆိုအရတော့အာဆီယံနိုင်ငံ၁၀နိုင်ငံလုံးကခေါင်းဆောင်တွေဟာရုရှားနဲ့နိုင်ငံခြားဆက်ဆံရေးအပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုပါဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းနေကြပါတယ်ဆိုချီမှာအခုကျင်းပတဲ့ဒီထိပ်သီးစည်းဝေးပွဲဟာရုရှားနဲ့အာဆီယံနိုင်ငံတွေကြားတတိယအကြိမ်မြောက်ကျင်းပတာဖြစ်ပြီးတော့2005ခုနှစ်ကမလေးရှားနိုင်ငံမှာပထမအကြိမ်ကျင်းပခဲ့ပြီးဒုတိယအကြိမ်ကိုတော့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာ2010ကကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ရုရှားမြန်မာဆက်ဆံရေးကိုရန်နိုင်တင်ပြသွားတာဖြစ်ပါတယ်အခုတခါတော့ American Peso တန်ခတ်မှုအကြောင်းကိုလည်းပြောပြခြင်းပါတယ်မြန်မာနိုင်ငံမှာတည်တည်ဒီမိုကရေစီအသွင်ကူးပြောင်းနေပြီးထင်ရှားတဲ့တိုးတက်မှုတွေရှိနေတာကြောင့်အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်အရေးယူပိတ်ဆို့မှုတွေကိုဖြေလျှော့ပေးလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မာကြီးစကော့မာစီယာကပြောဆိုလိုက်ပါတယ်။စီးပွားရေးပိတ်ဆို့မှုအချို့ကိုဖြေလျှော့ပေးခဲ့ပေမဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံလုပ်ကိုင်ခွင့်ကိုတော့ကန့်သတ်ထားစေဖြစ်တယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်မတ်တင်ဂီလင်းကပြောပြမှာပါ။
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့အထွေထွေရွေးကောက်ပွဲတရက်ကျင်းပနိုင်ခဲ့ပြီးဒီမိုကရေစီအသွင်တစ်ဖြည်းဖြည်းကူးပြောင်းနေတာကြောင့်စီးပွားရေးပိတ်ဆို့မှုအချို့ကိုဖြေလျှော့ပေးခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Scott Marcial ကပြောဆိုလိုက်ပါတယ်
So as there's been progress toward that democratic rule, you have seen us on a number of occasions move
ဒီမိုကရေစီပန်းနိုင်ကိုရအောင်ကြိုးစားနေတဲ့မြန်မာနိုင်ငံမှာတိုးတက်မှုတွေကိုမြင်တွေ့နေရတာကြောင့်စီးပွားရေးပိတ်ဆို့မှုတွေကိုဖြေလျှော့ပေးတာဖြစ်ပါတယ်တိတာထင်ရှားတဲ့တူတက်မှုတွေကိုတုံ့ပြန်ပေးရမယ်လို့ယုံကြည်ပါရယ်အခုဆိုရင်ဒီမိုကရေစီနှီးကြကြရွေးကောက်တင်မြှောက်ထားတဲ့အစိုးရတရက်လည်းရှိနေပြီးဒီမိုကရေစီအသွင်ကိုလုံးလုံးကူးပြောင်းသွားတာမဟုတ်ပေမဲ့လို့ဒီအပြောင်းလဲနဲ့အစိုးရအသစ်ကိုကြိုဆိုရမယ်ထောက်ပံ့ပေးရမယ်လို့ယုံကြည်ပါရယ်ဒါကြောင့်တရရိပ်တိုးတက်နေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရင်းနဲ့လူ့အခွင့်အရေးဆိုင်ရာအခြေအနေတွေကိုကြည့်ပြီးတော့စီးပွားရေးပိတ်ဆို့မှုတွေကိုရှော့ချပေးလိုက်တာပါ
တန်အမတ်ကြီးမာစီယာဟာအမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုတွေနဲ့ပတ်သက်လို့ဒီနေ့အမေရိကန်တန်ယုံမှာသတင်းထုတ်တင်နဲ့တွေ့ဆုံပြီးပြောဆိုခဲ့တာပါမေလ18ရက်နေ့ကပြုပြင်လိုက်တဲ့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုပြဋ္ဌာန်းချက်မှာမူလကပြစ်မှတ်ထားအရေးယူဒဏ်ခတ်မှုစီရင်ထဲမှာပါတဲ့စတီဗင်လောနဲ့အေရှာဝဲကုမ္ပဏီတို့အပြင်သူတို့အနေနဲ့ရှယ်ယာ50ရာခိုင်နှုန်းကျော်ပိုင်ဆိုင်တဲ့ကုမ္ပဏီ6ခုကိုထပ်တိုးထားပါတယ်ဒါပေမဲ့လေပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအေရှာဝေါ်ကုမ္ပဏီပိုင်ရန်ကုန်စိတ်ကမ်းကိုယာယီပိတ်ဆို့မှုဖြေလျှော့ထားတာနဲ့ပတ်သက်လို့တန်အမတ်ကြီးမာစီယယ်ကအခုလိုရှင်းပြပါဗျ
။ And given the importance of that port, we were concerned that this could have the unintended consequences.
ရန်ကုန်ပိတ်ဆို့မှုတွေကြောင့်လုပ်ငန်းရှင်တွေကရန်ကုန်စိတ်ကမ်းမှာကုန်တယ်တော်တွေမလုပ်ရဲကြပါဘူး။ရန်ကုန်စိတ်ကမ်းကိုပိတ်ဆို့ထားတာကြောင့်မီးရွယ်ပဲနဲ့ကုန်တယ်မှုရောကြတာမျိုးတွေလည်းဖြစ်မှာစိုးရိမ်ပါတယ်။ဒါကြောင့်မန္တလေးဝန်ကြီးဌာနက6လတက်တန်းရှိတဲ့ G20 ဆိုတဲ့ထွေထွေလိုင်းစင်အမှတ်20ကိုချပေးခဲ့တာပါ။ပြောရရင်တော့ကုန်သွယ်ရမှာအခက်အခဲမရှိအောင်လို့ရန်ကုန်စစ်ကမ်းကိုအသုံးပြုခွင့်ပေးထားတာဖြစ်ပြီးတော့အမေရိကန်ကုမ္ပဏီတွေကလည်းရင်းနှီးမြှုပ်နှံမှုလုပ်ခွင့်မရှိပါဘူး။အေရှာဝေါ်ကုမ္ပဏီဟာပိတ်ဆို့အရေးယူခံရတုံးပဲဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကအရေးယူဒဏ်ခတ်ထားတဲ့စည်းရင်းကနေဖြေလျှော့လိုက်တဲ့အထက်မှာတစ်လုပ်ငန်း၊ကြောက်မြေရနာလုပ်ငန်း၊တက်တူတွင်လုပ်ငန်းနဲ့သွင်းကုန်ထုတ်ကုန်လုပ်ငန်းဤအပါအဝင်အစိုးရပိုင်းလုပ်ငန်း9ခုနဲ့နိုင်ငံပိုင်းဘဏ်3ခုတို့ပါဝင်ပါတယ်။အင်းဝဘဏ်နဲ့မြဝတီဘဏ်တို့ကိုတော့ဘဏ်လုပ်ငန်းတွေအတွက်လုပ်ငန်းလိုင်စင်လုပ်ခွင့်ပေးခဲ့ပါတယ်။စီးပွားရေးဥပိုင်လီမိတက်ရဲ့အင်းဝဘဏ်နဲ့စစ်တပ်ပိုင်းမြဝတီဘဏ်ကိုလုပ်ငန်းလိုင်စင်ပေးခဲ့ပေမဲ့လည်းအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဒီဘဏ်တွေမှာယင်းနှိမ့်နှံခွင့်ရှိမှာမဟုတ်ဘူးလို့ဆိုပါတယ်
။ So what we did was we took the three state-owned banks, not owned by the military, but state-owned banks, and remove them from the SDN list. And the two ones still under the military were kept on. So,
ကျွန်တော်တို့အနေနဲ့ဆိုရပိုင်ဘဏ်၃ခုကိုရေးယူတန်ခတ်ထားတဲ့စည်ရင်းကနေဖြေလျှော့လိုက်ပေးမယ်လို့အရင်စစ်တပ်ပိုင်နဲ့ဘဏ်၂ခုကတော့စည်ရင်းထဲမှာပဲရှိနေပါသေးတယ်။ American company တွေဘဏ်တွေအနေနဲ့ဒီဘဏ်၂ခုမှာယင်းနှိမ့်နှံခွင့်မရှိပေမဲ့ငွေလွှဲတာတွေလုတ်ခွင့်ရှိပါတယ်။ဒီလိုဖြေလျှော့မှုတွေမလုပ်သေးသေးဘူးမြန်မာနိုင်ငံရဲ့ဘာသာရေးကဏ္ဍတိုးတက်မှာမဟုတ်ဘူးလို့လည်းနားလည်တာကြောင့်ဖြေလျှော့ပေးတာဖြစ်ပါတယ်
။ American အစိုးရရဲ့မြန်မာနိုင်ငံအပေါ်အရေးယူပိတ်ဆို့မှုအချို့ကိုဖြေလျှော့လိုက်ပေမဲ့ပိတ်ဆို့မှုတွေကျန်ရှိနေသေးတာကြောင့်မြန်မာစီးပွားရေးမှာကြောင်းလဲမှုတွေတိတ်ရှိမှာမဟုတ်ဘူးလို့မြန်မာစီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကလည်းစီးပွားရေးပိတ်ဆို့မှုတွေကိုဖြေလျှော့ပြီးနောက်ထပ်တစ်နှစ်ထပ်မံတက်တန်းတိုးလိုက်ပြီးမြန်မာနိုင်ငံကိုထိခိုက်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ရှင်
။မ မတ်တင်ကြီးလင်းရဲ့သတင်းပြပို့ချက်ပဲဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့စီစဉ်နေပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နေဆိုရင်တော့ VOA ရဲ့ email လေးဆို burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကနေစာရေးသားဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာဘင်္ဂလားပင်လယ်အော်နဲ့မြန်မာနိုင်ငံဘက်ခြမ်းကိုကြားရောက်လာမဲ့ဆိုင်ကလုန်းမုန်တိုင်းနဲ့ပတ်သက်တဲ့သတင်းကိုမတင်ပြခင်မှာအခုတော့အလို့သမားတွေရဲ့အရေးကိစ္စကိုလည်းပြောပြမှာပါ။စကိုင်းတိုင်းစကိုင်းမြို့ဗရမ ्या ဆက်မှုဗရမ ्या ဆက်မှုဆုံးမြန်မာဗန်နီးယားတချောတဲ့ဆက်ယုံကချီတက်လာကြတဲ့အလို့သမားတွေကိုနေပြည်တော်အဝင်တက်ကုန်းမြို့မှာရဲအင်အားနဲ့ဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်ပုံမှန်905ခါခွေအပါအဝင်အမှုပေါင်း5ခုလောက်နဲ့တရားဆွဲဆိုဖို့အာဏာပိုင်တွေကပြင်ဆင်နေပါတယ်အကြောင်းစုံကတော့ထိုင်းချီဆိုင် VOA သတင်းတော့မအေးမကသတင်းပေးပို့ထားတာ
ပါမနေ့ကပဲဖမ်းဆီးခံခဲ့ရတဲ့အလုသမာចောင်းသားနဲ့ဝင်းရံပြည်သူ82ဦးကိုတရားဆွဲဆိုဖို့ပြင်ဆင်နေပါတယ်ဖမ်းဆီးခံရသူတွေထဲကတချို့ကိုအမှုဆွဲဆိုဖို့တက်ပြင်ဆင်နေတယ်လို့သိရှိရကြောင်းအလုသမာတွေရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကပြောပြပါဗျာ
naya na khawi ai bo ne me swa bo ta go pa de lo a we li po ma li khaw po bo lo yin o yin ne khaw po ma sa ma aku ji na lo de shi bo la tu shi ya de o ne ga o chaw na ta ma ka ga 9 yaw no wa ga khon che pyaw khan lo de
a lo shin ne a lo ta ma a nyin paw mu san ya kaik sa ri go son phyet che cha pi de khon ta ma ri kaung si ye son phyet che le che the ga a che na che go a lo ta ma ri bet ga let ma khan nai ne a twe ni pi ro ti sa chaw la tet po twet pyin sin ni chein ma be a khu lo phan si khan ga ya la lo so ba de a lo ta ma တောင်းဆိုတဲ့အချက်တည်းတဲကအချက်နှစ်ချက်ဟာခုံသမားရီကောင်စီရဲ့လုတ်ပိုင်ခွင့်အရလုတ်ဆောင်နိုင်တဲ့အရာတွေဖြစ်တယ်လို့လည်းတရားလွှတ်တော်ရှေ့နေဦးလာမျိုးမြင့်ကထောက်ပြပြောဆိုခဲ့ပါတယ်
။လုတ်သမားအဖွဲ့အစည်းတွေကပြည်ဝင်ဖွင့်ကြတဲ့ဥပဒေအရဖွင့်ကြတဲ့အဖွဲ့အစည်းလေအဲ့ဒီအဖွဲ့အစည်းကိုဖြည့်ဆည်းရမယ်ဆိုတာကတမီးရည်ဆိုလို့ရှိရင်သူတို့ကဥပဒေဖော်ပြတာလေ။ဒီဟာကိုတော့ဟိုဝင်ရောက်ဆွတ်ဖြစ်ပြီးတော့ဘယ်လိုမှဆွတ်ဖြစ်ချင်တာမဟုတ်ဘူး။အခုကဝင်ရောက်ဆွတ်ဖြစ်ရမပြည့်စုဘူးကလက်ဆောင်တဲ့သဘောဖြစ်သွားတယ်နော်။ဇာနေကတော့သူကအလုတ်ပြအကြီးကတော့အလုတ်သမားဒီမှာရအလုပ်ပြန်ခံပြီးတော့ဆိုရဲဒါပေမဲ့အလုပ်ပြန်ခံပြီးတော့မဖြစ်ဘူးဒါလည်းရောကြီးပဲပြင်းမယ်ဒါစာချုပ်ထုတ်ပြတဲ့တော့စာချုပ်ထုတ်ထားပြီးဒီကြည့်စာချုပ်ထုတ်ထားပြီးအစ်စာလည်းထုတ်ထားပြီးရဲ့အတွက်ကြောင့်ရုပ်စာကိုရောကြီးပဲပြင်းမယ်ဆိုပြီးတော့ဆုံးချလိုက်ဒါအဓိကကအဲ့ဒီချက်မှာပါသွားတယ်အဲ့ချက်ကိုဘယ်လိုမှလည်းမကျေနပ်ဖြစ်ပါဘူးသူကအလုပ်ပြန်လို့နေတယ်ဟာသူကအလုပ်ပြန်လို့နေအလုပ်ပြန်မခံဘူးဒါဒါပြင်းတယ်ရောကြီးရရောကြီးပဲပြင်းတယ်အဲ့လိုဖြစ်သွားတယ်
အလုသမားတွေကိုဖမ်းဆီးမှုနဲ့ပတ်သက်လို့ကကျောင်းသားတွေပအဝင်ပတ်သက်မှုတွေကိုပါဝေဖန်မှုတွေရှိနေပေမဲ့တက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုသိန်းအောင်မြင့်ကတော့အလုသမားရေးကိစ္စတွေကိုချင်းချင်းစွာကင်တွယ်ဖြေရှင်းဖို့အတွက်အစိုးရအသစ်ကိုတိုက်တွန်းလိုက်ပါတယ
်။လာခင်းနောက်ပိုင်းမှာတခါသူတို့တွေကမြို့တွေပေါ်ဆက်လာပြီးတော့လာရောအလုလုံးဆိုင်ကြတယ်ရှိတော့အဲ့တော့သူတို့ကဘာလို့ရောအဲ့ဒီမှာရန်ကုန်မြို့ကြီးနဲ့မန္တလေးမြို့ကြီးတို့တက်လာပြီးတော့အလုသမားတွေနဲ့အဆောင်မှားနေကြတယ်ဒါမှမဟုတ်တန်းကျန်းမှနေရတာပဲပေါ့နော်သူ့ဘဝအတွက်ပေါ့လောကနာသာရဖို့ကသူတို့အဓိကပဲအဲလောကနာသာမရှိငါသူတို့ဘဝပြည့်စီပေါ့ဗျာအဲ့တော့ဒီနေ့ကဒီနေ့စားတဲ့အတူပဲဆိုတော့သူတို့အငတ်ခံလို့မရှိဘူးအလုသမားတပိတ်တွေပေါ်မှာဝေဖန်နေတဲ့အနေနဲ့ဒါကြောင့်သမားတွေရဲ့အကြောင်းတွေကိုလေ့လာပြီးတော့မှပြန်ပြန်ဝေဖန်တာကောင်းနေတယ်လို့ကျွန်တော်တော့အဲ့ဒီလိုပဲပြောချင်တယ
်နေပြီးတော့ကိုအလုသမားတွေဝင်ရောက်ခဲ့မယ်ဆိုရင်ပြည်ညင်ရေးကိုထိတိုက်နိုင်တာကြောင့်တားဆီးခဲ့တယ်ဆိုပြီးတရားစွဲအဖွဲ့အစည်းဘက်ကတော့ပြောဆိုထားတာပါဒီကိစ္စနဲ့ပတ်သက်လို့နေပြီးတော့ကောင်စီကတာဝန်ရှိသူတွေနဲ့တက္ကသိုလ်ရဲ့စကန်ကတာဝန်ရှိသူတွေကိုတော့ဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်
။မိမရဲ့သတင်းပေးပို့ချက်ကိုထုတ်လွှင့်ပြီးအခုတော့မုံတိုင်းသတိပေးချက်သတင်းမှဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်အတွင်းဖြစ်ပေါ်နေတဲ့ဆိုင်ကလုန်းမုံတိုင်းရွာနူးမုံတိုင်းဟာလာမယ့်48နှစ်အတွင်းအားကောင်းတဲ့ဆိုင်ကလုန်းမုံတိုင်းဖြစ်လာနိုင်မယ်လို့ခန့်မှန်းတာကြောင့်မြန်မာနိုင်ငံမိုးစလဌာနကသတိပေးချက်တွေထုတ်ပြန်နေပါတယ်။မုန်တိုင်းဟာရခိုင်၊စကိုင်း၊ကချင်နဲ့ချင်းပြည်နယ်တွေကိုထိခိုက်တက်ရောက်နိုင်တယ်လို့ခန့်မှန်းထားပါတယ်။ VOA သတင်းတောက်မတ်မီခါကစုံစမ်းမေးမြန်းထားတာပါ
။ဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းနဲ့ဆက်စပ်လျက်ရှိတဲ့ဘင်္ဂလားပင်လယ်အော်အနောက်အလယ်ပိုင်းဒေသမှာစတင်ဖြစ်ပေါ်နေတဲ့ရွန်နုမုန်တိုင်းငယ်ဟာမြန်မာနိုင်ငံစစ်တွေမြို့ရဲ့အနောက်တောင်ဘက်945မိုင်နဲ့ကြောက်ဖြူမြို့ရဲ့အနောက်တောင်ဘက်မိုင်960ခန့်အကွာပင်လယ်ပြင်ကိုဗဟိုပြုကအားကောင်းလာတဲ့မုန်တိုင်းတစ်ခုအနေနဲ့တည်ရှိနေတယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ထားပါတယ်။ဒီမုန်တိုင်းနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလင်ကတော့အခုလိုပြောပါတယ်
။လက်ရှိစကားကဒီမုန်တိုင်းဟာတုံ့ပြန်တော့အကောင်းလာနိုင်တယ်။အဲ့တော့မုန်တိုင်းနဲ့ပတ်သက်ပြီးတော့အရေးကြီးဆုံးကာလက20ရက်နေ့ညနေပိုင်းကစပြီးတော့ 那这几年伢子讲伢，那你看你两块，那才超一米，哎，那才那一米，那那都是辛苦，辛苦啊！毛南干过什么的去？哎，就这个嘛，毛南也伢子的厂啊，这看里面苗白毛什么的，再说，这看里面苗白啊，毛南也，恰恰的是啊，看下没？咱们这看，俺们在这里在农村，满菜地的，苗白家族苗地的毛多嘛。
你在弄啊，都是嘛，你在弄那些的，对着。你看那，你在弄什么？去哪里都买了。地毛奶奶哈，苗盆内些苗盆果，十来月了比，连着些那也准不木阿刚那个阿刚内晒个老毛奶，皮都要洗烂没了，毛子那个看门他话嘞。那是一千年嘛，罗阿旺是新年来了，毛子那个突变今年他话嘞。平安的是哪样干净果？这个苗内高不咋苗价格呢？偏单多了哪年路看门他那叫。
สกายกับเชนเนชิมปิเนโรมามองนั้นเนี่ยโจทย์ยังมุ่งเรื่องสินะในเนื้อโลมูซลากะทุบยันจีนยาทับอะไรมองนั้นเนี่ยปัตตาลุตดีท่าเต้นเนี่ยเชนีเนี่ยปัตตาบีมูเลวตันเนี่ยสลับไปรับปิญญาเซนทับตาทุ่งเลงฮาร์โรเป็นอะไรมันนั่นสิเนี่ยนั่นฮะเนื้อโลเซบิสันเป็นดาวสินมัวอาอีดาอะไรมูซินเนี่ยนั่นแสดงว่าเรื่องพวกนี้ตัวละไม่เข้าไปอยู่ในเนี่ยที่ต้องดูอะไรอันนี้ก็เข้าไป แต่เรื่องยี่สิบสองเจ็ดเดือนมองนั้นจะงงเหมือนกันถ้ามองว่าเจ็ดเดือนน่าพิสูจน์มองนั้นยี่สิบสองเจ็ดเดือนที่เดียวค่ะแล้วตอนนี้เนี่ยมันเนี่ยมันเป็นยอดตัวเดียวแล้วตอนนี้ก็ยังอันนี้เป็นตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัวตัว
လက်ရှိမိုးစလာကထုတ်ပြန်ထားချက်အရဆိုက်ကလုန်းမုန်တိုင်းရုံလို့ရဲ့အရှိန်ကြောင့်လေပြင်းတိုက်ခိုက်ခြင်းမိုးကြီးခြင်းရုတ်တရက်ရေကြီးခြင်းတဲ့အတူရုတ်တရက်ရေကြီးခြင်းတဲ့အတူမြေပြိုခြင်းများဖြစ်ပေါ်လာနိုင်တာကြောင့်ကုန်းမြင့်ဒေတာအနီးမှာနေထိုင်ကြသူတွေအနေနဲ့မြေပြိုမှုအနေရကိုတတိထားဖို့ပိုးစလာကထုတ်ပြန်ထားသလိုမြမကံရိုးရန်တလျှောက်နဲ့မြင့်ငယ်6ရက်အတွင်းမှာနေထိုင်ကြသူတွေအ
ောင်းဒီပါဒီဝေးလာဒီပါဒီဒီမှာဟိုနိုင်ဟိုနိုင်ကြောင်းဒီလိုဘိုးရရှိနိုင်တဲ့ဒီပါဒီဘိုးပေါ့နော်ဒီတော့ပတ်ပြီးတော့မြေပြင်နိုင်ပါလေဆောင်းလဲဒီအာဒီနဲ့ရှင်းဒီနဲ့အာရန်ဒီပါဒီရှင်းဒီနဲ့တော့ဒီကမှလို့ဘိုးရှိနိုင်တဲ့နေရာရှိပါလေဒီကတော့ဒီရှင်းဒီနဲ့တော့လည်းဒီဒီကောင်ရဲ့ဒီရန်မျိုးတွေတော့ဒီလိုမျိုးတွေပါလေဒါဆိုင်ကဲဒီဟာဒီနေရာမှာဝင်မှာဖြစ်နေဒီကောင်လို့မြမဆန်နေတာရယ်ဒါပြောရက်ချင်တဲ့အမိသားရှိပါတယ်ဆရာမို့ဆိုင်ကျောင်းရန်ဒီကောင်လို့မှာတော့မြမတဲ့တဲ့တဲ့နဲ့ဆက်နေဒီဆက်တော့တော့ဒီဆန်ပြီးပါမယ
်ပြီးခဲ့တဲ့ရက်ပိုင်းကလည်းမြမနိုင်ငံတွင်းမှာပူပြင်းတဲ့ရာသီဥတုကြောင့်ဖြစ်ပေါ်လာတဲ့မိုးတိမ်တောင်တွေရဲ့အကျိုးဆက်ဖြစ်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာမေလ15ရက်နေ့ကနေစပြီးလေပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တာကြောင့်မိုးတက်လေပြင်းနဲ့မိုးတိတွေကြီးခဲ့ရပါတယ်စကိုင်းမကွေအေယော်ရီမန်လေးတိုင်းဒေသကြီးရှမ်းချင်းနယ်ရခိုင်ပြည်နယ်တို့မှာနေအိမ်ပေါင်း 9,000 ကျော်ပျက်စီးခဲ့ရပါတယ်လူဦးရေ 3,000 ကျော်ဟာတဘောဘေးရန်တွေတင်းငယ်ကြောင်းလူမှုဝန်ထမ်းဦးစီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင
်မမေကသတင်းပေးပို့ခဲ့တာပါမကြခင်ညာ 9:00 ခွဲကနေ 10:00 အထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကိုဝင်းမင်းရဲ့ကျမ်းမာရေးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ BNI အဖွဲ့သားတွေရဲ့တိုင်းရင်းသတင်းလွှာအစရတွေကိုလိုင်းနိုမီတာ25 32 51တို့ကနေတင်ဆက်သွားမှာဖြစ်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညမစနောချိန်ည9နိုင်ခွဲရှိပါပြီ VOA ရဲ့ဂျာဇာပရီနေ့ညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းနွေမီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 9339လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ရွယ်အတွင်းမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်တွေအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုကျော်ဝိုးနယ်မှာနည်းနည်းဝမ်းပင်ဝမ်းရှောနဲ့မင်းကလေးငယ်တယောက်နဲ့56နှစ်လောက်ရှိတဲ့နေသားတယောက်ဆုံးသွားပါတယ်။အဲဒီဆုံးသွားတဲ့လူတွေမှာဟိုမင်းကလေးကတ
ော့ဒကိုင်းဒေသကကျမ်းမာရေးဆိုးဝါးနေရတဲ့အခြေအနေတွေကိုတိုင်းရင်သတင်းလွှာအစီအစဉ်မှာနောက်ပိုင်းနားဆင်ရပါမယ်။အခုတော့ဦးဝင်းမင်းအစီအစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့နှလုံးသွေးကြောမှကြီးဖောင်းပြီးပောက်ကွဲတဲ့ယောဂအကြောင်းတင်ပြထားပါတယ်။ခန္ဓာကိုယ်တစ်ခုလုံးကိုအဓိကသွေးပို့ပြီးတဲ့သွေးလွှတ်ကြောမှကြီးအာရိုဟာဖောင်းပြီးတော့ရုတ်တရက်ပောက်ကွဲသွားတဲ့ယောဂါတွေ့ရှိလာတာများတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်ဒီယောဂါဘာကြောင့်ဖြစ်ရတာလဲဘယ်လိုလူတွေမှာအဖြစ်များတာလဲအသက်အန္တရာယ်မထိခိုက်အောင်ဘယ်လိုကြိုတင်ကာကွယ်ကုသနိုင်မလဲဆိုတဲ့အကြောင်းတွေကိုနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးအငိမ့်သာပါမောက္ခဒေါက်တာခင်မောင်အေးနဲ့ကိုဝင်းမင်းကမေးမြန်းပြီးတင်ဆက်ထားပါ
โอเคปมขะดอกเตอร์ขมอยครับเราတို့ဒီ e order လို့ခေါ်တဲ့နှလုံးကနေထွက်လာတဲ့ဒီအဓိကသွေးကြောမှကြီးပေါ့ဆရာเนาะဒီခန္ဓာကိုယ်တစ်ခုလုံးကိုပို့တဲ့သွေးကြောကြီးဖောင်းကြွလာပြီးတော့နောက်ဆုံးမှာပေါ့เนาะဒီပေါက်ထွက်သွားနိုင်တဲ့ယောဂါဖြစ်တာမြန်မာပြည်မှာအဖြစ်များလာဆရာရင
်အခုကမှာတော့ပို့ပြီးတော့လူတွေကသတိထားလာတာရယ်ပို့ပြီးတော့ကုသနိုင်မှသိလာတာရယ်အဲ့ဒါပေါ့အခြေခံပြီးတော့အရင်ရတဲ့ဆိုင်တော့ပို့ပြီးတော့များတယ် incidents ပို့များတယ်လို့ပြောရမှာပေါ့ဗျာဒီအရာရင်းတော့ဆိုရင်တော့ဘိုင်းမှာအလုံးကြီးတွေ့တယ်ဖောင်းတယ်နောက်ကြတော့ဘာပြမမကြီးဘူးသူတည်းဖြူပွေးပြီးတော့အသက်ဆုံးရှုံးသွားတယ်ဒီလိုပဲနေကြတာဟုတ်အခုကြတော့ဒါလူတွေကိုလိုက်ကိုရလဲတော်တော်လေးတည်လာတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဆရာကြီးဘာကြောင့်အထူးကဖြစ်ရလဲဘလို့ဖြစ်ရလဲပေါ့ဆရာနော
်သူကကျွန်တော်တို့ကနှလုံးကနေပြီးတော့ထွက်လာတဲ့သွေးကြောမှကြီးကိုပထမတော့ကိုယ်ကိုယ်လေးထွက်လာတာပေါ့အဲ့ဒါကို arch of the aorta ခေါ်တာပေါ့လေဒီကနေပြီးလို့ရှင်အောက်ကိုရင်ပတ်တရဆင်းတော့ပြီးတော့ဒီကိုလုံးကိုကျူးပြန်ကြည့်ရဲအဲ့ဒီကျိုးကြောင့်မှကြီးရအနည်းဆုံးကျွန်တော်လူကြောက်ကလက်မလောက်ဆိုအနည်းဆုံးရှိပါတယ်ဒီကိုလုံးကိုပြန်ကြည့်ပြီးတော့အရေးကြီးဆုံးတော့ကျိုးကြောကြီးလို့လည်းပြောရမှာပေါ့အဲ့ဒီကျိုးကြောင့်မှကြီးဟာယောဂါကဘယ်လိုဖြစ်လာလဲဆိုတော့အခုကမှလူတွေရဲ့အနေတိုင်းစားတော့အစီအစာကြီးစားတာများတယ်ကျိုးကြောအတင်းနိုင်ငံကြီးကချိန်မှလာပြီးတော့အဲ့ဒီကနေပြီးတော့ဒီချိန်မှလူနိုင်ငံကြီးကသူကပုံမှန်လို့elasticity ကိုတော့ပေါ့သူကဖောင်းနေပိနေဆိုတာမျိုးမရှိတော့ဘဲနဲ့ချစ်မမာကြီးဖြစ်လာပြီးတော့နေရည်တက်စီးပြီးတော့ဖောင်းကျလာတာပေါ့အဲ့ဒါကိုဒီစကားအပြင်ဆိုတော့ဘိုက်ထဲမှာရှိလို့ရှိရင် abdominal aortic aneurysm လို့ခေါ်တာပေါ့သွေးကြောဖောင်းကျတဲ့ယောဂါပေါ့အဲ့ဒီသွေးကြောကဖောင်းကျမယ်ဒီတိုင်းနေမှာမဟုတ်ဘူးသူကတစ်ပြေးတစ်ပြေးလေးဆိုလိုကြီးလာတယ်ဒီချိန်မှာရုတ်တရက်သွေးပါးကြီးပေါင်နေစောင့်တက်သွားတယ်ပါလေဆိုရင်ပေါက်သွားတတ်တယ်ဗျာနောက်တစ်ချက်ကလေးအမှုမဲ့မမဲ့နေရာခုံနဲ့ဘာနဲ့စောင့်မိရာအလားအနေအခြေခံပြီးတော့လေသွေးကြောနယံနေနာသွားတာပေါ့အဲ့ဒီဟာနေပြီးတော့လေဖောင်းကျလာတာလေဖြစ်တတ်ပါတယ်နောက်တစ်ခုခုလူတွေစဉ်းစားပြီးတော့သွေးခေါ်နေတာတော့တစ်ချိန်တော့ဒီ aorta မှာပိုးဝင်တာတခုပေါ့ဗျာ infection လို့အမျိုးတခုရပါတယ်အဲ့ဒီဟာနေပြီးတော့အခြေခံပြီးတော့နယံနေရာဥနာပြောရင်စွန့်ရင်တတိမရှိတော့ဘဲနဲ့ပါလွာပြီးတော့ဖောင်းလာတယ်ပြောတာရှိတယ်နောက်အခုတို့သူပြေတရာတွေရပြောနေကြတာတော့ genetic ပေါ့သွေးကြောနယံတွေကပါလွာတဲ့ပြဿနာရှိနေတာကိုလည်းအခြေခံပြီးတော့ပြောနေတာတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအဓိကသွေးကြောမကြီးဖြစ်တဲ့အတွက်ဒီမပေါက်ခင်ပါပေါ့ဆရာနော်ကြိုတင်သိနိုင်ဖို့ကအရေးကြီးတဲ့ခါကျတော့ဘယ်လိုလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
အင်တန်တိုးတက်တဲ့နိုင်ငံတွေမှာတော့အစိုးရကိုသိဖို့ကသိအရေးကြီးပါတယ်အကယ်၍ကျွန်တော်တို့ပုံမျိုးတဲ့နိုင်ငံတွေမှာတော့ဒီသွေးကြောမှာကြီးဖောင်းနေမှမသိဘူးပိုက်ထဲမှာအလုံးလူခုစားမိပြီဆိုမှအဲ့ဒီအလုံးကလည်းသွေးကုန်လုံးနေနဲ့တုံပြီးတော့ကျွန်တော်တို့သွေးကုန်လုံးနဲ့ဒီလိုက်ပြီးဖောင်းကျနေတာကြီးပြည်တော်မှာတွေ့တတ်ပါတယ်အမှန်တကယ်မှာကတော့ ပုံမှန် medical check up လုပ်လိုက်လို့ရှိရင်အခုကမှသူတို့ချင်း ultrasound ဆိုတာနေရာတကာမှာရှိနေကြတာပဲအဲ့မှာကြည့်လိုက်လို့ချင်းတော့သူ aorta ရဲ့အတိုင်းအတာကိုကျွန်တော်တို့ကကြည့်တယ်ကြည့်လို့နည်းနည်းလေးကြည့်ရလို့ထင်လို့ရှိရင်6လတကာပြန် check လုပ်ပြီးလို့ရှိရင်တည်းပူပူကြည့်လာပြီးတော့လို့ရှိရင် aneurysm လို့သတ်မှတ်ပြီးတော့ကုသမှုအချိန်ကြီးပေးမယ်ဒါမှမဟုတ်ရုတ်တရက်ကုသဖို့လူနည်းနည်းလေးစောလို့နဲ့ဆိုရင်တော့မှတတိလေးနဲ့နေမယ်ဆိုပြီးတော့ပေါ့ဗျာအဲ့လိုနေလို့ရှိရင်ရပါတယ်အဲ့တော့အဲ့လိုလူမျိုးတွေပါပေါ့ဗျာကျွန်တော်အသက်ကြီးတဲ့လူတွေသွေးတူးရှိတဲ့လူတွေအစီများတဲ့လူတွေအဓိကတော့နည်းနည်းအသက်ရွယ်ရလာလူတွေမှာတော့ medical check up လုပ်ဖို့လူတွေလို့ပဲပြောရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဘယ်အသက်ရွယ်လောက်ကနေစလုပ်တင်လဲဆရာ
ကျွန်တော်ထင်တာတော့60ကျော်ရင်တော့လုပ်တင်တယ်လို့ယူဆပါတယ်အသက်60အောက်မှာတော့ဖြစ်ခဲ့ပါတယ်ထိခိုက်တာဟိုစောင့်မိတာကြောင့်ဖြစ်တာတော့လူငယ်တွေမှာလည်းကျွန်တော်တို့အများကြီးခွဲစိတ်အကူအညီပေးရတာပါလေ
ဟုတ်ကဲ့ဆရာခုနကဒီအနေကြီးတဲ့လူတွေဖြစ်တဲ့ဒီအသက်ကြီးတဲ့သူတို့ဒီသွေးတိုးရှိတဲ့သူနောက်အဆင်များတဲ့သူကဒီမျိုးတွေကိုမလာနိုင်လို့ဆရာနေမှာဖြစ်နေရောသူတို့အတွက်ဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမယ်ထင်လဲဆရာ
ဒီနေဒီမှာတော့ဘိုက်တဲမှာတန်လျာဖြစ်တဲ့အလုံးပေါ့လေအလုံးတစ်ခုစမ်းမိရင်တော့မြို့တက်ပြီးတော့တကြွနဲ့နေရာတွေကိုသွားပါလို့ပဲပြောရမှာပေါ့အတကောင်းမရှိဘူးသူကဘာမှလည်းလက်ကရာမပြဘူးဆိုလို့ရှိရင်တော့သူကအစာရင်လိုပါလို့မနာဘူးပေါ့သူကတော်တော်ကြီးကြီးလာရင်တော့အနီးနာကကျွန်တော်တို့အာယုံကြောတွေကိုဖိလာရင်တော့ခါးတွေပါနေနာတာဖြစ်တတ်တယ်နောက်ပြီးတော့ဘိုက်ထဲမှာလည်းနည်းနည်းတင်းနေတာတွေ့တတ်တယ
်ဟုတ်ကဲ့ဆရာအဲ့တော့မဖြစ်ခင်ကကြိုတင်ကာကွယ်ပြီးတော့မဖြစ်အောင်ပေါ့နော်လုံနိုင်တော့ပိုကောင်းတာဖြစ်တဲ့အတွက်ဒီယောဂါမဖြစ်အောင်ကာကွယ်နေတဲ့နည်းလမ်းတွေရောရှိလားဆရာ
တကယ်မှတော့ဟိုက genetic ကျွန်တော်တို့မျိုးဗီဇာကြောင့်သွေးကြောတွေပါတာတော့ကျွန်တော်တို့ကကွယ်လို့မရဘူးပေါ့ပြည်ရင်ပြောင်းလဲလို့မရလားဒါပေမဲ့ပြည်ရင်ပြောင်းလဲလို့ရတဲ့ risk factor တွေကိုကျွန်တော်တို့ကကွယ်လို့ရပါတယ်ခုနသွေးတိုးယောဂါကိုဒီဒီကြာကြာထိန်းသိမ်းထားမယ်ဆိုလို့ရှိရင်သွေးကြောဖောင်းကျွလုံးဝလည်းနည်းသွားမယ်နောက်တစ်ခုကအစီအိုစားတာတွေလျှော့လိုက်တယ်ဆိုလို့ရှိရင်သွေးကြောအတွင်းနံရံတွေသွေးကြောနံရံတွေကျစ်မှခြင်းတွေလျှော့နိုင်တယ်နောက်ပြီးတော့ထိုင်းရောက်တဲ့လှူရှားမှုရှိနေမယ်ဆိုလို့ရှိရင်လည်းပြေကျော်တွေကဖောင်းလိုက်ပိန်လိုက်ဖောင်းလိုက်ပိန်လိုက်နဲ့လိချင်ခံရပြီးတော့သူတို့ကပစ္စည်းချင်းမှာကာကွယ်နိုင်တယ်လို့ပြောရပါမယ်
ဟုတ်ကဲ့ဆရာဟောဒီနေရာမှာဆရာကြီးဒီကုသမှုအပိုင်းနေနဲ့အချိန်မီကုသနိုင်အောင်ပေါ့နော်ဘာတွေလိုရမလဲဆရာကြီ
းအာတခုရှိတာကကုနာလို့အခုကျွန်တော်တို့ဆွေးနွေးနေတာကတော့ပြေကျော်ဖောင်းတဲ့ယောဂါပဲပြောနေတာပါအဲ့ဒီဖောင်းလာတာနေပြီးတော့ရုပ်ရက်ပေါက်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကကုနိုင်ပါတယ်အချင်းကြီးသာဈေးဥရောရင်အခုခေတ်မှာဆိုလို့ရှိရင်တော့ပြည်ကျောဌာနတွေကလည်းမြန်မာနိုင်ငံမှာတိုးချဲ့နေပြီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အချင်းကြီးကုသပေးနိုင်ပါတယ်။အဲလက္ခဏာအနေနဲ့သူပေါက်သွားရင်ဘယ်လိုပြမလဲဆိုတော့လူတစ်ယောက်ကရုတ်တရက်ပိုက်ခဲမှာရုတ်တရက်ကြီးအောင်တက်သွားမယ်။နောက်တစ်ချက်ကလူကဖြူဖွေးသွားလိမ့်မယ်။နောက်တစ်ချက်ကတော့ချွေးစည်းတွေအရန်ထွက်လာမယ်။နောက်တစ်ချက်ကတော့ခါးတွေလည်းအရန်နာလာမယ်။အဲ့တော့အကျယ်ကြီးသွားလို့ရှိရင်တော့အောင်းနေအောင်းနေအောင်းနေဘာကြီးမှာအောင်းနေလို့ပြောမယ်ပြီးလို့ရှိရင်ဖြူပွေးပြီးတော့အာမခမရဖြစ်လာတဲ့လူနာဆိုလို့ရှိရင်ဆေးရုံကိုပြေးရမှာ哦ဆေးရုံမှာအရေးပေါ်ခွဲစိတ်ဖို့စီစဉ်ပြီးတော့ကျွန်တော်တို့အဲ့သွေးကြောကိုကျွန်တော်တို့ကသွေးကြောအတူနဲ့လဲပေးလိုက်လို့ရှိရင်ကျွန်တော်တို့လူတွေအသက်ကျန်းသာရာရသွားမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းအစီအစဉ်ထုတ်လွှင့်တဲ့ကျန်းမာရေးအစီအစဉ်ပြီးမှတော့ဥက္ကောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုနားဆင်ရပါမယ်။မြမာရေးတပ်ဖွဲ့ကိုပြုပြင်ပြောင်းလဲနေတဲ့အတွက်ရဲနဲ့ပြည်သူဆက်ဆံရေးကောင်းမွန်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းမျိုးကိုပြည်သူလူထုကစောင့်ကြည့်နိုင်လေအကျိုးရှိလေဖြစ်ကြောင်းဥက္ကောင်ခင်ကရေးသားလာပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်။
NLD အစိုးရတဲ့လက်ထက်မှာခေတ်စားနေတဲ့ရတရားစီမံချက်ကိုမေလ၁ရက်နေ့ကစပြီးတနိုင်ငံလုံးမှာအကောင့်ထေဖို့နေတယ်လို့ရတပ်ဖွဲ့ကကြေညာပါတယ်။လုံခြုံရေးတရားဥပဒေစိုးမိုးရေးမှုခင်းကျဆင်းရေးကိုအထူးစီမံချက်အဖြစ်ရတရားအတွင်းဆောင်ရွက်မယ်လို့ဆိုပါတယ်။ဖိနှိပ်မှုလက်စားမှုနဲ့အခြားဖောက်ပြန်မှုတွေကြောင့်ရတပ်ဖွဲ့ကိုပြည်သူကအယုံကြည်မရှိတာများပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့ဟာအနောက်တိုင်းအကူအညီနဲ့နာမည်ကောင်းရအောင်ကြိုးပမ်းနေပုံရပါတယ်ပြည်သူရဲတပ်ဖွဲ့ဖြစ်လာရေးအတွက် EU ဥရောပအဖွဲ့က2014ကစပြီးတင်ဒန်းတွေပေးနေပါတယ်ဒီနှစ်ကြံမှာရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုချီးကျူးကြတာတွေ့ရပါတယ် ပြည်သူတွေပျော်ရွှင်စွာရေကစားတန်အောင်ရဲတပ်ဖွဲ့ကစောင့်ရှောက်ပေးနိုင်ပါတယ် NLD အစိုးရရဲ့ပထမအကြိမ်တကြံမှာရဲတပ်ဖွဲ့ရဲ့ကူညီစောင့်ရှောက်မှုကိုပြည်သူတွေအံ့ဩကြရပါတယ်ပြည်သူဆက်ဆံရေးအတတ်ပညာကျွမ်းကျင်မှုကိုပြသသလိုဖြစ်နေပါတယ်ရဲတပ်ဖွဲ့ကိုကျေးဇူးတင်ကြောင်းနိုင်ငံခေါင်းဆောင်ဒေါ်စုကထုတ်ဖော်ပြောဆိုပါတယ်ဒါပေမဲ့စီအစိုးရကမှအကျင့်ပြပြီးအကြီးအကျယ်ဖောက်ပြန်ခဲ့တဲ့ရဲတပ်ဖွဲ့ကိုပြည်သူလူထုကအမြဲတမ်းစောင့်ကြည့်ဖို့လိုပါတယ
်ရဲတပ်ဖွဲ့ဟာအစိုးရစစ်တပ်ရဲ့လက်အောက်ခံတပ်ဖွဲ့သဘောမျိုးနဲ့ယက်တီခဲ့ရကဦးသိန်းစိန်အစိုးရတက်လာတဲ့အခါတီချာယက်တီတဲ့အဖွဲ့အစည်းသဘောနဲ့လုတ်ကင်ဆောင်ရွက်မဲ့ပုံပေါ်နေပါတယ်လာမယ့်၄နှစ်အတွင်းအင်အား၈000ကနေ3000ခွဲထိတိုးချဲ့ဖို့ရည်ရွယ်တော်မူနေစဉ်ဘဝမှာပြည်သူနဲ့ရဲအထူးအတွေ့များလာပွဲရှိပါတယ်လူအခွင့်အရေးရက်ွက်ဆောင်လျှောက်ရေးအဓိကယုံထိန်သိမ်းရေးစတာတွေကိုအနောက်တိုင်းအကူအညီနဲ့လည်လာပါတယ်ဒါပေမဲ့နေဆက်ဒေသတွေမှာရဲတပ်ဖွဲ့ဟာအစိုးရတပ်ရဲ့ညီနောင်တပ်ဖွဲ့အဖြစ်လက်တွဲဆောင်ရွက်တော်မူစစ်တပ်နာမည်တက်တယ်လို့ရဲတပ်ဖွဲ့လည်းနာမည်ဆိုးထွက်ပါတယ်ထိပ်ပန်းရဲအရာရှိတဲမှာ10ရာခိုင်နှုန်းဟာစစ်ဘူဟောင်းဖြစ်ပြီးပြည်ထရေးဝန်ကြီးဖြစ်သူစစ်ဘူရဲ့လက်အောက်ခံဌာနဖြစ်ပါတယ်
မဆလာကေရဲ့ပြည်သူရဲတပ်ဖွဲ့ကိုနာမည်ဖြတ်သူဟာလုံထင်းတပ်ဖွဲ့ဖြစ်ပါတယ်။ចောင်းသားနဲ့ပြည်သူအုံကြွမှုကိုလုံထင်းတပ်ဖွဲ့ကအရင်ဆုံးနှိမ်နင်းလေရှိပါတယ်။လုံထင်းမှန်နိုင်တဲ့အခါမှာစစ်တပ်ကပါဝင်လာတာဖြစ်လို့လုံထင်းတဲ့စစ်တပ်ဟာအကြမ်းဖက်ပြီးဖိနှိပ်ညှဉ်းပန်းတဲ့တပ်ဖွဲ့တွေဖြစ်လာပါတယ်။1988မှာစစ်အစိုးရတက်လာတဲ့အခါမှာနာမည်ပြည့်နေတဲ့ပြည်သူရဲတပ်ဖွဲ့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့လို့အမည်ပြောင်းလိုက်ပြန်ပါတယ်။ဒါပေမဲ့စီအစိုးရရဲ့ဖိနှိပ်ရေးတပ်ဖွဲ့အဖြစ်အသုံးခံရပြီးအခက်တိလိုက်စားမှုများလွန်းတာမှုပြည်သူယုံကြည်လေးစားမှုမရတဲ့အဖွဲ့အစည်းဖြစ်ပါတယ်။စီအစိုးရလက်ထက်မှာရဲတပ်ဖွဲ့ဟာတရားစီရင်ရေးဌာနနဲ့ဝေစားမျှစားလုပ်ပြီးကိုကျိုးစည်းဘွားအတွက်လုပ်ကင်ကြပါတယ်။အခက်တိလိုက်စားမှုမှာနာမည်ဆိုးထွက်တဲ့အဖွဲ့အစည်းဖြစ်ပါတယ
်။ဒီမိုကရေစီစနစ်ကျင့်သုံးနိုင်ရေးအတွက်ရဲတပ်ဖွဲ့ဟာအပြည်ပြည်ဆိုင်ရာလူအခွင့်အရေးစံနှုန်းကိုလက်ကင်ထားရမယ်။တော်ဝန်ခံမှုအပြည့်အဝရှိရမယ်ပြည်သူကိုကာကွယ်စောင့်ရှောက်နိုင်ဖို့အတွက်ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူရမယ်လို့လက်ခံထားကြောင်း Police Reform in Burma ဆိုတဲ့စာရမ်းမှာသူတည်သည့် Andrew Silt ကတင်ပြပါတယ်ဒီရွေချက်တွေကိုထိရောက်စွာအကောင့်ထဲဖော်နိုင်ဖို့အတွက်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ယုံကြည်လေးစားမှုကိုရရှိဖို့လိုပါတယ်ပြည်သူလူထုပေးတဲ့သတင်းအချက်လက်ကိုအားကိုးပြီးဆောင်ရွက်ရတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အရင်လိုအစိုးရအမိန့်ကိုအကောင့်ထဲပေါ်တဲ့အဖွဲ့ဆိုတဲ့အမြင်ကိုပြောင်းလဲရလိမ့်မယ်လို့ဆိုပါတယ်။အကျင့်ဟောင်းကိုပြောင်းလဲရမှာမို့အချိန်ကြာလာမှသာအကျိုးခံစားရမယ့်ပုံပေါ်နေပါတယ
်။လုတ်ပိုင်ခွင့်အာဏာရှိတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရဲအဖွဲ့ရဲ့ဖောက်ပြန်မှုကိုဒီမိုကရေစီနိုင်ငံတိုင်းမှာအနည်းနဲ့အများတွေ့နိုင်ပါတယ်။ဒါပေမဲ့ပြည်တွင်းပဋိပက္ခပြင်းထန်တဲ့နေရာတွေမှာရဲအဖွဲ့ရဲ့အဆိုးဝါးဆုံးသောဖောက်ပြန်မှုတွေကိုတွေ့နိုင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရဲအဖွဲ့ဖောက်ပြန်မှုလွန်ခဲ့တဲ့အတွက်အမေရိကန်ဥဆောင်တဲ့ NATO နိုင်ငံများအဖွဲ့ကရဲတင်တန်းပေးနေရပါတယ်။အမှုဖြစ်ရင်ရဲအဖွဲ့ကိုအကြောင်းမကြားဘဲတာလီဘန်သဘုံအဖွဲ့ကိုအကူအညီတောင်းတဲ့အထိအာဖဂန်ပြည်သူတွေဟာရဲအဖွဲ့ကိုကြောက်လန့်ပြီးဆက်ဆုပ်ယွံရှားနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းရဲအဖွဲ့ရဲ့လက်လွန်မှုနဲ့ဖောက်ပြန်မှုဟာသတင်းကောင်းစည်းတွေဖြစ်နေပါတယ်။ရဲဌာနပေါင်းတပ်ပေါင်း9000ကျော်ရှိတဲ့အနေနဲ့မိမိရဲ့ဖောက်ပြန်မှုကိုစစ်စစ်လေ့လာတဲ့ဌာနအနည်းငယ်သာရှိပါတယ်။ဒါကြောင့်ရဲဖောက်ပြန်မှုကိုစောင့်ကြည့်သတင်းပေးပို့ရေးစီမံကိန်း National Police Misconduct Reporting Project ကို Washington DC အခြေစိုက် K2 Institute က2009ကစပြီးအကောင့်ထည့်ဖော်နေပါတယ်။ပြည်သူလူထုပေးပို့တဲ့ရဲဖောက်ပြန်မှုတွေကိုတိကျစာဆောင်မှာဖော်ပြပါတယ်။မြန်မာပြည်မှာလည်းလူမှုကွန်ရက်ခေတ်စားနေတာမို့အလားတူရဲအဖွဲ့စောင့်ကြည့်ရေးစီမံချက်ပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့လာမယ့်စနေည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ
မနက်ငယ်ရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပြိပင်းနေသူတွေလူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီအေးရကုန်သက်ဆက်ဆံရေးတိုးမြင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေးယူပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့တံခတ်ရေးယူမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ အခုလာမယ့်စနေညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုကတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်။ BNI 1 Dot သားတွေကအစီအစဉ်ထုတ်လွှင့်တာပါ။
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကနန်းဟောင်းပါ BNI 1 Dot သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတပ်မတော်ဘက်ကရဟတ်ယာဉ်တွေတုံးတိုက်ခိုက်ခဲ့တယ်လို့ KIO ဘက်ကပြောပါတယ်။မြန်မာတပ်မတော်နဲ့ရှမ်းပြည်တပ်မတော် SSPP SSA တို့တိုက်ပွဲဖြစ်ပွားနေတယ်ဆိုတာနဲ့ရခိုင်ပြည်နယ်ကစစ်ဘေးရှောင်ဒုက္ခတဲ့စခန်းကကျန်းမာရေးအခက်အခဲအခြေအနေအကြောင်းတွေကိုကြားကြရမှာပါ။
စမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KNI နဲ့မြန်မာတပ်မတော်တို့အကြားမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဘက်ကရဟတ်ယာဉ်3တိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်မေလ18ရက်နေ့ကကချင်ပြည်နယ်တောင်ပိုင်းမန်စီမြို့နယ်အတွင်းတိုက်ပွဲမှာတပ်မတော်ဘက်ကရဟတ်ယာဉ်20လွတ်ပြီးဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ KNA ဘက်ကဆိုပါတယ် KNA တရင်29ကူပုံနဲ့မကြီကုံဘက်မှာလေရင်နဲ့တိုက်ခတ်ခံရတာဖြစ်ပေမဲ့လူမရှိတဲ့နေရာတွေမှာဖြစ်တယ်လို့ KNA လိုက်စားတာဝန်ရှိသူပုံမူကြီးနော်ဘူးကပြောပါတယ် KNA တိုင်းရင်း29ဦးလောင်ပါနဲ့ခါရှန်တီတာကြားမှာလဲလေရင်နဲ့နေကြိမ်လာရောက်ဘုံကျဲတိုက်ခတ်ခဲ့လို့ KNA ဘက်ကထိခိုက်ဒဏ်ရာရတာတွေရှိခဲ့တယ်ဆိုပေမဲ့တိချအတီမပြုတ်နိုင်ခဲ့ပါဘူးအစိုးရတပ်ရဲ့ KNA တပ်ရင်း29ကိုဘုံကျဲတိုက်ခိုက်နေမှုဟာအယက်သားအစိုးရတက်လာပြီးပထမဆုံးအကြိမ်ဖြစ်ပါတယ်အစိုးရတပ်မတော်နဲ့ကချင်လူလတ်ရေးတပ်မတော် KNA ကြားအပရိုလာဆန်းပိုင်းကစားပြီးယနေ့ထိနေ့တိုင်းလိုလိုတိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ
်ရှမ်းပြည်မြောက်ပိုင်းတွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားလာနေပါတယ်မေလ18ရက်နေ့က SSPP SSA 1 High ဌာနချုပ်ရဲ့အနောက်မြောက်ဘက်ဒီဘောမြို့နယ်နမကျေးရွာအုပ်စုနဲ့နားညွတ်ကျေးရွာအုပ်စုအတွင်းမှာရှိတဲ့ SSPP SSA တပ်စခန်းတွေကိုအစိုးရတပ်မတော်ဘက်ကထိုးစစ်ဆင်ခဲ့ရမှာ MI-35 အမျိုးအစားတိုက်လေရင်နစီးကိုတုံးပြုတ်ပြီးတိုက်ခိုက်နေတယ်လို့ရှမ်းပြည်တပ်မတော်ဘက်ကပြောပါတယ်တိုက်ပွဲတွေကြောင့်ဝမ်လုံးရွာ၊ပိန်းစားရွာ၊ပါတက်ရွာ၊ရွာတူရွာသား900ကျော်ဟာလာရှိုးမြို့ဒီဘောမြို့နဲ့အနီးနားရွာမှကြီးတွေမှာထွက်ပြေးခိုလုံနေကြရပါတယ်ပြီးခဲ့တဲ့မေလ17ရက်နေ့ကကြောက်မြင်းမြို့နယ်ပုံဝိုး high quality တာမှာနှစ်ဖက်တပ်တွေတကြော့ပြန်တိုက်ပွဲဖြစ်ပွားခဲ့ပြီးအခုလို one high ဌာနချုပ်အနီးတဝက်အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားလာတာဖြစ်ပါတယ်
မွန်ပြည်နယ်မှာရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့လုပ်ငန်းစီမံကိန်း6ခုကိုပြန်လည်အကောင့်ထည့်ဖို့ဆောင်ရွက်သွားမယ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်ဆိုင်းငံ့ထားတဲ့ပြည်ထောင်စုအဆင့်စီမံကိန်း3ခုကတော့ဘီးလင်းတကြားဆက်ယုံနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့အတယံမြေရေကိုတန့်စင်ပြီးတော့ BOT စနစ်နဲ့ရေဖြန့်ဝေတဲ့စီမံကိန်းမုတုံမြို့နယ်အဝေးပြေးရင်ရန်နာစခန်းစီမံကိန်းနဲ့ပြည်내အဆင့်လှုပ်ဆောင်မဲ့စီမံကိန်းကတော့မော်လမြိုင်တစ်ပုံစိတ်အိမ်ယာစီမံကိန်းမော်လမြိုင်ဟိုတယ်များအဆင့်မြင့်တင်ရေးစီမံကိန်းနဲ့ဘိုကုန်းရက်အဆင့်မြင့်ဟိုတယ်တည်ဆောက်မဲ့စီမံကိန်းတွေဖြစ်ပါတယ်ပြည်내အစိုးရအနေနဲ့ဆိုင်းငံ့ထားတဲ့စီမံကိန်းတွေရဲ့အသေးစိတ်အခြေအနေတွေကိုပြန်လည်စစ်ဆစ်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းသူကပြောပါတယ်တနင်္ဂနွေအတိုင်းတာနဲ့ရခိုင်အစိုးရလက်ထက်ကဆိုင်းငံ့ထားတဲ့စီမံကိန်းလုပ်ငန်းစဉ်68ခုရှိပါတယ်
Anak bayi naik sih tanah cewa cecah ya pide rakan bini amio mah rakan bini tuin si boy tu yatan ye tu amio kan duga sanda foto tangsu kejabare. Edi sanda tu foto boy gu mila secau niaga lubang tonya kanga lekang bus tarik kambi sanda tu foto kejaraba. Sanda tu foto boy mah rakan tam do ini ni mah tam do dua japi ni letak boy gu yatan bi bintang su sen suya ni nyencan ye ya tuin song suini po. Tandia ni pansi tarik dulu gu biang lu bi po. Sare tangsu cedu gu tangsu sanda piak kejarab.
ရခိုင်တမ်တော်အေးနဲ့မြန်မာတမ်တော်တို့အကြလွန်ခဲ့တဲ့အေပီလာကစတင်ဖြစ်ပွားခဲ့တဲ့တကြောပြန်တိုက်ပွဲတွေကြောင့်ဒုက္ခတွေနဲ့ထောင်ခံဟာနေရာဆုံးခွာပြီးကြောက်တော်ပုံနာကျွန်းပူရီတောင်စတဲ့မြို့နယ်တွေမှာခေလုံးနေကြရပါတယ်။မွန်ပြည်နယ်ရင်းမြို့နယ်ကောက်ကွန်းရီကျွန်းပေါ်ရှိမွန်ပြည်တပ်ပါတီရဲ့မွန်မြူရဲ့ချမ်းအလို့သမားငါးဦးကိုတမ်တော်ရဲ့တပ်ကဖမ်းဆီးထိန်သိမ်းခဲ လုံးသမား၃ဦးတို့ကိုမေလ15ရက်နေ့မှာဖမ်းဆီးခဲ့တာဖြစ်ပြီးမွန်ပြည်သက်ပါတီတာဝန်ရှိသူတွေကနေတွားရောက်ညှိနှိုင်းပြီးအခုလိုပြန်လွတ်ပေးခဲ့တာပါဖန်စီရတဲ့အကြောင်းရင်းကတော့တနင်္သာရီမွန်ပြည်နယ်ကမ်းရိုးတန်းဒေသမှာရှိတဲ့ကျွန်းတွေမှာရခိုင်တပ်မတော်အေအေဖွဲ့တွေကနေခိုးအောင်းနေကြောင်းမြမတပ်မတော်ကြီးတက်ရေတက်ဦးပေါင်းအင်အားတွေနဲ့တရင်အရာလက်လံရှာဖွေရာကနေအခုလိုဖန်စီရတယ်လို့မြမတပ်မတော်စကခ19တာဝန်ရှိသူတွေကနေရှင်းပြခဲ့တယ်လို့မွန်ပြည်သက်ရေးမြို့ဆက်ဆံရေးယုံအရာရှိဗိုလ်ကြီးအောင်စကပြောပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့အကြားတကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ဟာနေရက်ကနေစွန့်ခွာပြီးပုံနာကျွန်း၊ဘူးတီတောင်နဲ့ကြောက်တော်စတဲ့မြို့နယ်တွေမှာခိုလုံနေကြရပါတယ်။ဒီအထက်ပုံနာကျွမြွတ်နယ်ကဒုက္ခတဲ့စခန်းတွေမှာဝင်းရောကဖြစ်ပွားနေပြီးတော့လူအသေးပြောက်တွေရှိနေတဲ့ဆိုတော့စစ်ပြေးဒုက္ခတွေရဲ့အခြေအနေအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်
ရခိုင်ပြည်နယ်ပုံကျဲမြို့နယ်ကဒုက္ခသည်စခန်းတွေမှာရာသီဥတုအပြောင်းလဲကြောင်းလူသေဆုံးတဲ့အထိဝမ်းရောဂါဖြစ်ပေါ်နေတယ်လို့ဒုက္ခသည်စခန်းတွေကိုအခုရပတ်ရတွန်းသွားရောက်လည်လာခဲ့တဲ့စိုက်တွေမြို့ခံဆရာသန်းထွန်းကအခုလိုပြောပါတယ
်ကျွန်တော်တို့လက်လက်မီခလုတ်တော့ပုံကျဲမြို့နယ်မှာနည်းနည်းဝမ်းပင်ဝမ်းရှောနဲ့မင်းကလေးငယ်တယောက်နဲ့56နှစ်လောက်ရှိတဲ့လူသားတယောက်ဆုံးသွားပါတယ်အဲ့ဒီဆုံးသွားတဲ့လူထဲမှာဟိုမင်းကလေးကတော့ဒီပိဆောင်စခန်းကပေါ့ဒီကရပ်ရကြီးကတော့ခွေးကြီးဆိုတဲ့ကျော်ပေါ့အဲ့ဒီနှစ်ယောက်ဆုံးသွားတယ်မနေ့ကအောက်ရှင်မုန်းလဲဆိုတဲ့ကျော်မှာကိုဇော်ထိုက်ဆိုတဲ့56နှစ်လောက်ရှိတဲ့ခွေးတယောက်တော့ရုံးရုံးဆိုဖြစ်တယ
်လာရှိဒုက္ခသည်စခန်းတွေမှာကျဲမာရေးဆုံးရှုံးမှုပဲနေတဲ့အခြေအနေကိုလည်းဆရာသန်းထွန်းကအခုလိုပြောပါတယ
်ပုံကျုံးဘက်မှာဖားကျွယ်ဆိုတဲ့ကျွာရှိတယ်အောက်ပင်မုန်းလဲဆိုတဲ့ကျွာရှိတယ်အဲ့ဒီကျွာဆိုတာမှာဒါဒီဒုက္ခသည်စခန်းတွေရှိတာဒီနယ်ကျဲမာရေးဝန်ကြီးဌာနဆရာဝန်ကြီးနောက်တစ်ခါ INGO ကရှင်းဝန်တန်းတွေကတော့ကျဲမာရေးဆောင်ရှောက်မှုကိုလက်ကျပေးနေတာကိုသိရပါတယ်ခင်ဗျ
ဒုက္ခသည်တွေလုံခြုံစွာနေထိုင်နိုင်ရေးနဲ့ကလေးတွေရဲ့ပညာရဲ့အတွက်သဆိုင်ရာအစိုးရအဖွဲ့တွေအနေနဲ့တာဝန်ယူလှုပ်ဆောင်တဲ့တွေလို့ဝင်လာဖောက်တေးရှင်းကတာဝန်ရှိသူတူဖြစ်သူစာရေးဆရာဝေဟန်အောင်ကအခုလိုပြောပါတယ်
။မနေ့ကတက္ကသိုလ်ဆိုရင်ကျွန်တော်မိုးရာသီကိုကျွန်တော်ရောက်ပေးမယ်။အမိုးအကဟိုညဆင်းရောင်းနေပေါ်တက်လုံးပေးနေတယ်။ပြီးတော့သိမ့်ကြရင်စာနေရောင်းနေဖွင့်အောင်မယ်။စာနေရောင်းနေမှာဖွင့်ရင်ဒီဆိုရင်အမိုးကဟိုမှာဒီဆင်းရဲပါတဲ့နေပေါ်အတွက်အစိုးရကလည်းပြင်ပေးနေလို့ကျွန်တော်အဲ့လိုပဲပုံပေးရခင်ဗျာ
။စိုက်ပိလျှောက်တွေကိုအကူအညီပေးရတဲ့ပတ်သက်လို့အစိုးတန်ဆောင်မှုကိုရခိုင်ပြည်နယ်လွှတ်တော်ကနေမေလ17ရက်နေ့မှာအတည်ပြုခဲ့ပါတယ်မြန်မာတက်မတော်အနေနဲ့ကတော့လရှိစိုက်ရိတ်တက်မှနေတဲ့ရခိုင်တက်မတော်အပါဝန်ကိုကန့်တက်ဖွဲ့တအောက်ပလောက်တက်ဖွဲ့တွေကိုညှိချင်းရေးဆွေးနွေးမှာမဟုတ်ဘဲအဲ့ဒီအဖွဲ့တွေအနေနဲ့လာနာဆွံ့ရမယ်လို့တက်မတော်စိုက်ဖားရေးရာလုံခြုံရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးကမေလ14ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
ဆက်ပြီးတော့အရင်ကစစ်စိုးရခေတ်ကနိုင်ငံရေးရုပ်ပြောင်ကတ်တွန်းရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတ်တွန်းဆရာဟန်လေးဟာကတ်တွန်းလောကကနေပျောက်ကွယ်သွားတာ3နှစ်ကျော်ပါပြီ။ကတ်တွန်းဆရာဟန်လေးရဲ့လက်ရှိအခြေအနေနဲ့ရှစ်ဆက်အမှုပညာလုပ်ငန်းတွေဘယ်လိုလှုပ်ဆောင်သွားမလဲဆိုတဲ့အကြောင်းတွေကိုတော့စိုင်းမုံကနေတွားရောက်တွေ့ဆုံခဲ့တဲ့မေးမြန်းချက်ကိုကြားကြရမှာပါရှင်။
ရခင်ကပြပအခြေဆိုင်မြန်မာမီဒီယာလောကမှာနိုင်ငံရေးရုပ်ပြောင်ကတွင်ရေးဆွဲရမှာနာမည်ကြီးခဲ့တဲ့ကတွင်းဆရာဟန်လေးဟာ2013ခုနှစ်ကတည်းကကတွင်းတွေအထွက်ကျဲသွားပြီးလက်ရှိရုန်းကန်နေတဲ့အနေအထားကိုတော့အခုလိုစတင်ပြောပြပါတယ်
ဒီဖက်နိုင်ငံတွေဒီကိုယ်နိုင်ငံပြန်လာတဲ့အချိန်မှာလေဘဝတက်ကပြန်စသလိုပေါ့နော်အနေမထိုင်သေးချေအချိန်မခိုင်ခင်လေးမှာကျွန်တော်အဲ့ဒီဘက်ကိုလှည့်ပြီးတော့တခါကိုယ်ပိုင်စီးပွားရေးလဲလုံနေလို့ထွက်ကျဲသွားတာ
ဟုတ်ကဲ့မိသားစုကရောပါစီပွားရေးလုပ်ငန်းလုပ်ကိုင်းနေပါတယ်လေ
ယူရီယာခောက်ဆွဲဆိုင်ရဲ့ နောက်ပြီးတော့အာလူကျော်နော်နေရာတစ်ဆိုတဲ့နာမည်လေးကျွန်တော်မျိုးသမီးသူထိုင်းမသွားခင်ကလေးကကျွန်တော်နဲ့လိုက်မသွားခင်ကလေးကသူဖွင့်ထားတဲ့သူလှုပ်ထားတဲ့စီဝါရီတစ်ခုပေါ့
ဒီစီဝါရီလုပ်ငန်းကဝမီတာစုအတွက်အဆင်ပြေပါတလား
စီဝါရီတော့တစ်ခုတည်းတော့မရအောင်ပေါ့လေ၃-၄ခုတော့တစ်ခါတစ်ပြိုင်တည်းတစ်ပြိုင်တည်းမဟုတ်ဘူးတော့၃-၄ခုတော့လှည့်လောက်ရတာပေါ့
ဟုတ်ကဲ့ပြီးတော့အမှုပညာနဲ့ဆက်ဆက်တဲ့အတခြားအလုပ်တွေပါဆက်လုပ်နေသေးလဲခင်ဗျဟ
ုတ်ကျွန်တော်ဖျားစင်းတူတော်တွေတထူးမိုက်စစ်နောက်ဖက်ကတွန်ကျန်းဆိုလို့ရမယ်အမြင့်25ပြီပေါ့လေနော်23ပြီပေါ့နော်၄စုပေါ့နော်
ဟုတ်ကဲ
့ရက်တော်မူ၄စုအပီသေးအဲ့ပြီးတော့ဒီအမှုကာတွန်ဖက်ကိုပြန်စောက်ချမှာပါ
တကယ်လို့ကာတွန်းလောကထဲပြန်ဝင်ရောက်လာခဲ့မယ်ဆိုရင်ပေါ့လေလက်ရှိမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရုပ်ပြောင်ကာတွန်းရေးရင်ဘယ်လိုပုံစံနဲ့ရေးမှလဲခင်ဗျ
ဒီနိုင်ငံရေးကျတော့တုံးတက်ဖို့နေစောသေးတယ်ပေါ့နော်
ဟုတ်
ပြောဖို့ခက်တယ်ကျွန်တော်အဲ့ဒါကြောင့်ကာတွန်းလေးစဉ်စဉ်ချင်းရေးရတယ်လေအောင်ဆိုတော့တက်လာတဲ့ဒီသူမစိုးရဆိုတော့အခုမှကျွန်တော်ကြုံဘူးတော့ရက်သားပဲရှိသေးတော့အရန်ကြီးဝေဖန်လို့လည်းမရအရန်ကြီးကိုတေရော်လို့ကောင်းတဲ့ချိန်လည်းမဟုတ်ဘူး
ဟုတ်ကဲ့အခုလိုဖြည့်ကြပြတဲ့အတွက်ကြောင့်ကတ်တွန်းဆရာဟန်လေးကိုကျေးဇူးပါကတ်တွန်းဆရာဟန်လေးဟာရှမ်းပြည်တောင်ပိုင်းစီစံမြို့နယ်နောင်မွန်စာတိဖြစ်ပါတယ်2004ခုနှစ်ကနေ2012ခုနှစ်ထိထိုင်းနယ်စမှနေထိုင်ပြီးနိုင်ငံရေးရုပ်ပြောင်ကတ်တွန်းတွေရေးဆွဲခဲ့ပါတယ
်ခုဆက်လက်ပြီးသတင်းချင်းချုပ်ကိုနားဆင်ရပါမယ်
ကချင်ပြည်နယ်မန်စီမြို့နယ်ဘက်မှာကချင်လူလတ်ရေးတပ်မတော် KNA နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေပြီးတပ်မတော်ဘက်ကရဟတ်ရင်3တိုက်ခိုက်ခဲ့တယ်လို့ KNO ဘက်ကပြောပါတယ်
တော်ဒရှင်များအခုနားဆင်နေခဲ့ကြတာကတော့ PNI1.3 တွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်လည်ဆုံတွေ့ကြရအောင်ပါကျမကနန်းဟောင်းပါရှင်
တိုင်းချေဆိုင် BNI1 တို့သားရီရဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ခဲ့တာပါမနက်ဖြန်မနက် VOA ကထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24/32/39ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကကြေညာပါမယ်ခင်ဗျာ
အင်းဒီနိုင်ငံပါရီမြို့တော်ကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဒီကနေ့ပြန်တန်းတဲ့ခီးစဉ်တွင်ပြတ်ကျသွားတဲ့ Egypt Air လေကြောင်းလိုင်းကခီးတည်တင်လေရင်ဟာဆက်ချို့ရင်မှုကြောင့်တဲ့အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုတစ်ခုကြောင့်ပြတ်ကျသွားတာဖြစ်နိုင်ခြေပုံများတယ်လို့ Egypt လေကြောင်းသွားလာရေးဆိုင်ရာဝန်ကြီးကပြောလိုက်ပါတယ်။လေရင်ပြတ်ပိုင်းဆောက်တွေကိုမြေထဲပင်လယ်ထဲမှာရှာဖွေရေးဆက်လုပ်နေတာနဲ့မျှဝန်ကြီး Sherif Fati ကပြောဆိုတာပါ။လူပေါင်း66ယောက်ပါသွားတဲ့အဲ့ဒီလေရင်ဟာပြင်သစ်နိုင်ငံကနေ၄နာရီကြာမဲ့ဒီကနေ့ခီးစဉ်တွင်အီဂျစ်လေကြောင်းပိုင်နယ်ထဲဝင်သွားအပြီးသိမ့်မကြခင်မှာပဲရေဒါဘော်ကနေပျောက်သွားတာပါ။ရုပ်နိုင်ငံကသူတို့ရဲ့ကံရိုးတန်းတစ်ချောင်းမှာအမေရိကန်တို့အနီးကပ်ထောက်လန်းစောင့်ကြည့်နေတာကိုအမြန်ဆုံးရပ်ဆိုင်ဖို့တောင်းဆိုလိုက်ပါတယ်။တရုတ်တိုက်လေရင်2စင်းနဲ့အမေရိကန်စစ်ဖက်လေရင်2စင်းတို့အကြားပန်ဒဂွန်စစ်တပ်နောက်ကျောရဲ့အဆိုအရဘေးရန်တွေဖြစ်နိုင်တဲ့အထိအနီးကပ်ပြန်တန်းတဲ့အခြေအနေဖြစ်ပြီးတဲ့နောက်တရုတ်ဘက်ကအဲ့ဒီလိုတောင်းဆိုတာပါ။တောင်တရုတ်ပင်လယ်တွေကနိုင်ငံတကာရေပိုင်တဲ့ပုံမှာပြန်တန်းနေတဲ့အမေရိကန်ရေတပ်ပိုင်ကင်းထောက်လေရင်နဲ့ပင်90အကွာနားအထိတရုတ်တိုက်လေရင်နှစ်စင်းပြန်တန်းလာခဲ့တယ်လို့ပန်ဒဂွန်စစ်ဌာနချုပ်ကပြောထားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကတော့ဘာဖြစ်ခဲ့တယ်ဆိုတာပေါ့ပန်ဒဂွန်ကပြောတာဟာမမှန်ဘူးလို့ဒီကနေ့ပြောပါရတယ်။ရုရှားနိုင်ငံဆိုချီမြို့မှာကျင်းပတဲ့ရုရှားနဲ့အရှေ့တောင်အရှေ့နိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးကိုတက်နေတဲ့သမ္မတဦးထင်ကျော်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဒီကနေ့တီးခြားတွေ့ဆုံပါရတယ်။မြန်မာရွေးကောက်ပွဲအောင်မြင်ကျင်းပခဲ့တဲ့ပေါ့မစ္စတာပူတင်ကဦးထင်ကျော်ကိုချီးကျူးစကားပြောတဲ့အပြင်မြန်မာနိုင်ငံရဲ့သမ္မတအနေနဲ့ရုရှားနိုင်ငံကိုပထမဆုံးလာရောက်တဲ့အတွက်ဝမ်းမြောက်ကြောင်းလည်းပြောပါရတယ်။ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထိပ်ကိုမြန်မာတောင်တက်သမား2ဦးပထမဆုံးအကြိမ်ခြေချနိုင်လိုက်ပါပြီ။မြန်မာနိုင်ငံကတောင်တက်ကလပ်တစ်ခုဖြစ်တဲ့ Technical Climbing Club of Myanmar ရဲ့တောင်တက်အဖွဲ့တွေကကိုပြည့်ဖြူအောင်နဲ့ကိုဝင်းကိုကိုတို့ဟာဒီကနေ့မနေ့9နာရီကမီတာ1848အမြင့်ရှိပြီးစီးနင်းတွေဖုံးလွှမ်းနေတဲ့အေဝရက်တောင်ထိပ်ကိုအောင်မြင်မြင်တက်ရောက်နိုင်ခဲ့တယ်လို့အေဝရက်တောင်တက်အဖွဲ့တွေကမီတာ9300အမြင့်အခြေစိုက်စခန်းမှာရှိနေတဲ့ကိုညင်ညီအောင်က VOA ကိုပြောပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်သိန်းပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လို့ရင်မူကကိုအောင်အောင်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်ကတော့ Nelson Lopes ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24/25/32/51နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.